Welcome to the Voice of America in Burmese.
Minglam ne khe ma shin. VOA American tan ye 2020 khu ne February la 24 ye bodu hune mne khin a season ni go American Pitaung Zu myo daw Washington ga ni pi daw dai yai thau len pe ni bare. Line to meter 32 40 48 to ga ni phan yu na sin nai mare. Chama mya tsin aw ma shin.မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတော်ဝန်မှဆန္ဒဖော်ထုတ်တာတွေရှိနေတဲ့ကြားမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အီအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားတဲ့ရခိုင်ပြည်နယ်တွင်အခြေအနေတွေကရောဘယ်လိုရှိပါသလဲ
။တို့တို့ CDN ရဲ့နောက်ဆုံးအဆင့်ပေါ့နော် CDN Civil Disobedience Movement ရဲ့နောက်ဆုံးအဆင့်ဖြစ်တဲ့လက်နက်ကိုင်တော်လိုင်းရဲ့အဆင့်ကိုရခိုင်ကရောက်သွားပြီ။တို့တို့အတွက်စန့်ကျင်လေးပါကျုံးမြမမရှိဘူး။မစန့်ကျင်လေးပါကျုံးမြမမရှိဘူး။
ရခိုင်ဒေသခံမတ်ထူးထက်နိုင်ပြောသွားတာပါဒီအကြောင်းနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာအသစ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့အကြောင်းစာရာတွေကိုနားဆင်ရပါမယ်အစီအစဉ်နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွင်းလက်တလောအခြေအနေတွေနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခန်းတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိမ့်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်မြန်မာနိုင်ငံမှာဆင်အာနာသိမ့်မှု23ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်မျိုးတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုအစိုးရဝန်ထမ်းတွေလည်းရုံးမတက်ဖဲဆက်လက်ဆန္ဒပြနေကြပါတယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်အကျိုးစစ်ကောင်စီကိုမထောက်ခံရေးရန်ကုန်ကအင်ဒိုနီးရှားတန်ယုံရှိမှလည်းဆန္ဒပြပါတယ်
။အမားတို့ဗမာမျောလင်းထားတာရှိလဲဆိုတော့အမားတို့တွေကဒီပြည်သူတွေအနေနဲ့ပြောမယ်ဆိုလို့ရှိရင်အမှန်တရားဘက်မှာယက်တီစေခြင်းနဲ့နော်အမှန်တရားဘက်မှာယက်တီစေခြင်းနဲ့အမားတို့ဟိုတနေ့လဲပြည်သူတွေကဖောင်းကြည့်လို့မရဘူးပေါ့နော်ဒါအမှန်တရားကိုသူတို့ပြည်သူတွေကိုကြည်ယုံနေသိတယ်။အဲ့တော့အမားတို့တွေကသူတို့တွေကိုတောင်းဆိုတာကမထောက်ခံရင်လေအမှန်တရား
ပဲမှာရည်ရည်ပြေတာဒီဆန္ဒပြပွဲတွေအတွင်းအင်ဒိုနီးရှားတန်ယုံပြောခွင့်ရတဦးထွက်လာပြီးစစ်ကောင်စီကကျင့်ပါမယ်ဆိုတဲ့ရွေးကောက်ပွဲကိုအင်ဒိုနီးရှားဘက်ကမထောက်ခံကြောင်းပြောခဲ့ပါတယ်ပြည်내နဲ့တိုင်းဒေသကြီးတွေမှာလည်းဆီယနာတိမ့်မှုအပေါ်ဆက်လက်ဆန့်ကျင်ဆန္ဒပြပါတယ်နှစ်လပိုင်း22ရက်နေ့ကျင်းနလာနေ့က25လုံးနဲ့အဖြစ်ကြီးလုံးကျွတ်လူတန်းနဲ့ချီဆန္ဒပြပွဲတွေအတွင်းနေပြည်တော်တဝိုက်ဖန်ခံရတဲ့ဆန္ဒပြသူတချို့အင်ကာနီကပြန်လွတ်ပါတယ်။ဘသူတွေဆက်ပြီးဖန်ခံထားရပြီးဘာဆက်လုပ်မယ်ဆိုတာတော့မသိရပါဘူး။ပြည်내နဲ့တိုင်းဒေသကြီးအသီးသီးမှလည်းအဖမ်းဆီးတွေရှိနေသလိုရက်ွက်တင်မှလည်းညပိုင်းကင်းဆောင်နေကြရပါတယ်။အာဏာသိမ်းထားတဲ့စစ်ကောင်စီကတော့သူတို့ကိုအာဏာသိမ်းစစ်အစိုးရလို့မသုံးဖို့အခါအားလျော်စွာကြေညာနေပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကတော့ဆီယနာတိမ့်မှုအဖြစ်သုံးနှုန်းသလိုနိုင်ငံတွင်တန်းနေချီတဲ့လူထုကလည်းဆီယနာတိမ့်မှုအဖြစ်ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်တချိန်တည်းမှာပဲစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေအပေါ်ပြည်တွင်းမှာဝယ်ယူမသုံးစွဲရေးစီးယုံလှုပ်ရှားမှုတွေကိုလည်းတွေ့မြင်နေရပါတယ်နိုင်ငံတွင်းအင်တာနက်လိုင်းတွေကိုတော့ညသကောင်းကျော်တနာရီကနေမနေ့9နာရီအထိစစ်ကောင်စီကပိတ်ထားပါတယ်ရှင်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွန့်လွတ်ပြီးဒီမိုကရေစီနှိကျရွေးကောက်ခံအစိုးရကိုအာဏာပြတ်အပ်ရမယ်ဆိုတဲ့ပြောဆိုထားချက်အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ Burma's military leadersmust see that their attempts to replace Burma's democratically elected
စစ်တပ်ကအာဏာဆွန့်ရပါမယ်ဒီမိုကရေစီနှိကျရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ရပါမယ်မြန်မာပြည်သူတွေနဲ့အတူဆက်လက်ရပ်တည်ပြီးအဲ့ဒီရပ်တည်ချက်မပြောင်းပါဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကပြောဆိုခဲ့တာပါအာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရုပြုထားတဲ့အတိုင်းရွေးကောက်ပွဲတွေချင်းပါရေးအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်။ Well, I understand that proposal remains hypothetical. And so we
ဒီပြောဆိုချက်ဟာခမန်းပြောဆိုတဲ့အဆင့်သာရှိသေးတယ်လို့နားလည်ထားပါတယ်။ဒါကြောင့်လဲမှတ်ချက်မပေးလို့ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကဖြေကြားခဲ့ပါတယ်။ မြန်မာစစ်အုပ်ချုပ်ရေးကောင်စီကလုပ်မယ်လို့ပြောထားတဲ့ရွေးကောက်ပွဲကိုလက်ခံရေးအင်ဒိုနီးရှားဘက်ကစီယုံချိုးပန်းနေကြောင်း Reuters သတင်းတပုတ်ကဖော်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်စန့်ကျင်ဆန္ဒပြခဲ့ကြပါတယ်အင်ဒိုနီးရှားဘက်ကတော့ဒီသတင်းကမမှန်ဘူးလို့ပြောပါတယ်အာနာရယူထားတဲ့စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လှိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့စစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်နှစ်ဦးဖြစ်တဲ့ဗိုလ်ချုပ်ကြီးမောင်မောင်ကျော်နဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းတို့ကိုတနင်္လာနေ့မှာအမေရိကန်ကပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့တယ်လို့ပဲစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေအကျိုးဆက်ခံစားရမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကထပ်လောင်းပြောပါတယ်မြန်မာစစ်အာဏာသိမ်းမှုအတွက်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကိုဗြိတိန်နဲ့ကနေဒါတို့ကတန်ခတ်ပိတ်ဆို့ကြောင်းကြေညာထားပြီးဖြစ်သလိုဥရောပသမ္မတဘက်ကလည်းစစ်ကောင်ဆောင်တွေကိုအရေးယူတန်ခတ်ဖို့တနင်္လာနေ့ကနိုင်ငံခြားရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်။စစ်ကောင်စီကအာဏာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးမိုတေကီတိုရှိမီဇုကအင်္ဂါနေ့မှာပြောပါတယ်။အာရှပစိဖိတ်ဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုတိတိတသားရှိလာပေမဲ့ဒီမိုကရေစီဖြစ်ထွန်းမှုနဲ့လူ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်မှုအပိုင်းမှာတော့စိန်ခေါ်မှုတွေရှိနေတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပြီးမြန်မာစစ်အာဏာသိမ်းမှုကိုထောက်ပြခဲ့တာပ
ါ Japan has grave concerns over the situation caused by the military coup in Myanmar.
မြန်မာနိုင်ငံမှာဆီယနာတိမ့်မှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တာပါ။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးအဆင့်မြင့်အရာရှိကြီးများဆွေးနွေးပွဲမှာဂျပန်နိုင်ငံခြားရေးဝန်ကြီးကတိုကျိုမြို့တော်ကနေဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးတာမှာမြန်မာအရေးကိုအထူးတလဲထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ်။
The Secretary General called on the Myanmar military to stop the repression immediately and stressed
that in ne phine chuk chen ni ra re a chan phat mu re yet pi lu khwin ye ne pi tu re ye san da ko le sa bo kula tamaka atwin ye mu chuk Antonio Guterres ka pyo so chao pyo khwin ya Stephen Dujeris ka inga ne tadin sa shin lin pwe ma pyo ba de ma ti myin myin phit ni de Myanmar nai ngan twin ကိုဝင်ဆောင်မှုနဲ့ကလေးမိဖွားမှုအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အရေးကြီးတဲ့ကျန်းမာရေးဆန္ဒဆောင်ရှောက်မှုမလုံလောက်မဲ့အရေးကိုလည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတိပေးလိုက်ပါတယ်။မိဖွားမှုနဲ့မွေးကင်းစာကလေးဆောင်ရှောက်မှုတွေမှာအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုမရရင်အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိစိုးရိမ်ပွဲအန္တရာယ်ရှိနိုင်ပြီးအထူးသဖြင့်တော့ချို့တဲ့တဲ့လူမှုအတိုင်းအဝိုင်းတွေမှာဖြစ်တယ်လို့ UNFPA ကသတိပေးထားတာပါမြမဆင်အနာသိမ့်မှုကိုစန့်ကျင်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းအများအပြားအလုံးမဆင်းမဲ့ဆန္ဒပြနေကြပါတယ်စေုပ်ချုပ်ရေးကောင်စီဘက်ကတော့တက်မတော်စေယုံတွေနဲ့တက်မတော်ဆရာဝန်တွေကိုအားကိုးနိုင်တယ်လို့ပြောထားသလိုအရက်ဖက်ကျန်းမာရေးဝန်ထမ်းတွေအလုံးပြန်ဆင်းဖို့ကိုလည်းတိုက်တွန်းနေပါတယ်ရှင်
တဲ့တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မေဂန်တန်ကဗုဒ္ဓဦးနေ့မနေ့ကင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေပြီးလူ့သမားတွေအပေါ်ချင်းချောက်နှောက်ယှက်မှုတွေကိုရပ်တန့်ဖို့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ ILO ကသတိပေးလိုက်ပါတယ်။ရန်ကုန်လှိုင်းသာစစ်မှုဆောင်ကလူ့သမားတန်းရဆောင်တွေမှာလူ့သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲကတခန်းဝင်တခန်းထွက်ရှာဖွေနေတယ်ဆိုတဲ့သတင်းတွေရရှိတာကြောင့်လဲ ILO ကအင်ကာနေကထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒီလဆမ်းမှာပဲအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြလှုပ်ရှားမှုတွေမှာအလုသမားတွေအပါအဝင်လူဒန်းစားပေါင်းစုံပါဝင်လာကြသလိုဆန္ဒပြပွဲနဲ့ဆက်နွယ်ပြီးတော့အာဏာပိုင်တွေကဖမ်းဆီးအရေးယူတာတွေညဘက်မှာရှာဖွေဖမ်းဆီးတာတွေရှိနေချိန်မှာပဲ ILO ရဲ့ကြေညာချက်ထွက်ပေါ်လာတာပါ အဲလိုပဲထုတ်ပြန်ချက်မှာတော့ကြည်လက်ဒေသတွေကနေရန်ကုန်ကပုဂ္ဂလိကလုပ်ငန်းတွေမှာလာရောက်အလုပ်လုပ်နေကြတဲ့ငယ်ရွယ်တဲ့အမျိုးသမီးအလုပ်သမားတွေကိုအဓိကပြစ်မှတ်ထားပြီးချင်းချောက်တိုက်ခိုက်ခံနေရတယ်လို့ဆွဆွဲထားကြောင်းလည်းဖော်ပြထားပါဗျ။အာနာမန်ရဲ့ချင်းချောက်နှောက်ယှက်မှုကိုရပ်တန့်ဖို့နဲ့အလုပ်သမားတွေရဲ့လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်နဲ့လူအခွင့်အရေးကိုအာမခံပေးဖို့လည်းတိုက်တွန်းထားပါဗျ။စစ်တပ်ကအာနာသိန်းနာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းပြီးခဲ့တဲ့စနေနေ့ကမန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားခဲ့တဲ့အသက်38နှစ်အရွယ်ကိုသက်နိုင်ဝင်ရဲ့စာပနာကိုအင်ကာနေမှာကျင်းပပါဗျ။မန္တလေးမြို့မှာစိတ်ကံအလုပ်သမားတွေဆန္ဒပြနေစဉ်ပြစ်ခတ်ရာကကိုတက်နံဝင်းနဲ့အတူဆယ်ကျော်သက်ကလေးငယ်တူလည်းတည်ဆုံခဲ့တာပါသူစာပနာကိုတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ဆန္ဒပြပွဲမှာအတူပါဝင်ခဲ့ကြသူတွေလိုက်ပါပို့ဆောင်ခဲ့ကြပါတယ်မိသူချုပ်ဘိုးတည်လာတဲ့လမ်းနှောက်မှာလည်းအာနာရှင်ကိုစန့်ကျင်တဲ့တင်ဂေတအဖြစ်လက်သုံးချောင်းထောင်ပြပြီးဂုံပြူတဲ့သူတွေလည်းရှိခဲ့ပါတယ်ဇနီးဖြစ်တဲ့မတ်တီတာနှင်းကတော့ကွယ်လွန်သူခင်ပွန်းအတွက်တရားမျှတမှုရလိုတယ်လို့ပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူအာဏာရယူပြီးပထမဦးဆုံးနိုင်ငံခြားကောင်းဆောင်တဦးကိုတွေ့ဆုံမှုအဖြစ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးကိုအင်္ဂါနေ့ကအွန်လိုင်းကတဆင့်တွေ့ဆုံခဲ့ပါတယ်။ဘိုင်ဒန်အစိုးရရဲ့ပြောခွင့်ရတဦးရဲ့အဆိုအရခေါင်းဆောင်တဦးဟာတရုတ်အရေးဥတုရာသီပြောင်းလဲခြင်းနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပြီးသမ္မတဟောင်းဒိုနယ်ထရမ့်ရဲ့လင်းနစ်တာကာလအတွင်းအဆင်မပြေခဲ့တဲ့ဆက်ဆံရေးကိုလည်းပြန်လည်ပြင်ဆင်သွားမယ်လို့ဆိုပါရယ်။အင်ဘူယာရှိကသတင်းထုတ်တွေကိုပြောကြားရမှာဥရုယာသီအပြောင်းလဲကိုရိုနာဗိုင်းရပ်စ်အရေးတွေပါသလိုတရုတ်၊အီရန်၊မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့ရဲ့လုံခြုံရေးအချင်းချောက်မှုတွေလည်းပါဝင်ပါရယ်။ဝန်ကြီးချုပ်ထရူဒိုးကိုစိတ်ပျက်စေခဲ့တဲ့အရာအဖြစ်ကနေဒါနိုင်ငံကရည်နံတွေကိုအမေရိကန်ဘက်ကသွေယူမဲ့ဒေါ်လာ10ဘီလီယံတန်ကီးစတုန်းပိုက်လိုင်းစီမံကိန်းကိုသမ္မတဂျိုးဘိုင်ဒန်ကမကြာသေးမီကဖျက်သိမ်းခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့အစည်းအဝေးမှာအပြောင်းအလဲဖြစ်ပေါ်ရမှာရှိဘူးလို့လည်းအင်ဘီပြောခွင့်ရကပြောဆိုခဲ့ပါတယ်။ကနေဒါအစိုးရကဝယ်ယူဖို့လုပ်နေတဲ့အမေရိကန်နိုင်ငံတုတ် COVID-19 ကာကွယ်ဆေးတမျိုးဖြစ်တဲ့ Pfizer ကိုဝန်ကြီးချုပ် Trudeau ကဝယ်ယူဖို့ထပ်မံပြောမပြောဆိုတာလည်းမသေးခွဲဘူးလို့ဆိုပါတယ်။ကနေဒါအစိုးရပြောခွင့်ရကတော့ဝန်ကြီးချုပ် Trudeau ရဲ့ COVID-19 နိုင်ငံကြားရေးမူဝါဒဥရုယာသီပြောင်းလဲခြင်းနဲ့အခြားကိစ္စရပ်တွေမှာအမေရိကန်အစိုးရနဲ့ပြန်လည်ညှိနှိုင်းလိုတာမျိုးကိုပြသဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ကာကွယ်ဆေးထိုးပြီးသူတွေအတွက်စီမင်းစည်းကမ်းသစ်တွေမကြမီလာတော့မယ်လို့ကုသရောဂါဆိုင်ရာအမျိုးသားဌာနကညွှန်ကြားရင်းမူဒေါက်တာအန်တိုနီဖောက်ချီကပြောဆိုလိုက်ပါတယ်။ကာကွယ်ဆေးထိုးပြီးတဲ့နောက်မှာဘယ်လိုမျိုးတက်တောက်တက်တာနေရမလဲဆိုတာတွေကိုပို့ပြီးတော့ကြားဖို့ရှိပြီးအထူးသဖြင့်တော့မိသားစုဝင်တွေကြားမှာဘယ်လိုနေထိုင်ရမလဲဆိုတာတွေကိုကြားဖို့ရှိတယ်လို့ဒေါက်တာဖောက်ချီက CNN သတင်းဌာနကိုပြောသွားပါတယ်။ကာကွယ်ဆေးထိုးပြီးသူတွေဟာရောဂါရှိသူတွေနဲ့ထိတွေ့မိပေမဲ့အသွားအလာကန့်သတ်ဖို့မလိုတော့ဘူးဆိုတာကိုလည်းအရင်ကတည်းကထုတ်ပြန်ထားပြီးသားဖြစ်ပါတယ်။ဒီတော့တွင်ကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဝယ်ရရှိပြီးလာမယ့်မတ်လလောက်မှာ Pfizer Company နေနဲ့နှစ်ဆထုတ်လုပ်နိုင်မယ်လို့ဆိုပါတယ်။ Moderna အနေနဲ့လည်း April နောက်ပိုင်းကာကွယ်ဆေးတန်း40ထုတ်လုပ်နိုင်မယ်လို့မျှော်မှန်းထားပါတယ်။တချိန်သာထိုးရတဲ့ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Johnson & Johnson ကြောင့်လည်းကာကွယ်ဆေးထုတ်လုပ်မှုတွေမြင့်တက်လာဖို့ရှိနေပါတယ်။ဒီတော့တွင်လူဦးရေတန်း300ကျော်ကို COVID-19 ကာကွယ်ဆေးအချိန်မီထိုးနိုင်မှုအတွက် American စားစာနဲ့ဆေးဝါးအုပ်ချုပ်ရေးအဖွဲ့ FDA ကကာကွယ်ဆေးဆိုင်ရာစီမင်းစည်းကမ်းတစ်ခုချမှတ်ပေးလိုက်ပါတယ် FDA ကပြီးခဲ့တဲ့တနင်္လာနေ့ကကြေညာရမှာဆေးဝါးထုတ်လုပ်သူတွေဟာလူထောင်ပေါင်းများစွာပါဝင်စားသက်ခံကြရတဲ့ကာကွယ်ဆေးစားသက်စစ်ဆေးတာတွေမလိုအပ်တော့ဘူးလို့ဆိုပါတယ်နှစ်စဉ်အေးအေးကာကွယ်ဆေးထိုးတဲ့ပုံစံတိုင်းပဲကုမ္ပဏီတွေဟာသူတို့ရဲ့ဆေးရနည်းတင်တွေကိုစားသက်မြင့်တင်သွားနိုင်တယ်လို့လည်း FDA ကပြောပါတယ် Direct from Washington The Voice
of America VOA ပေါ်ဒူးနေမနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနယ်ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုစတိုက်တင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့အနေနဲ့နိုင်ငံတော်မှာဆန္ဒဖော်ထုတ်တာတွေရှိနေပေမဲ့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့နှစ်နှစ်ကျော်ကြာတိုက်ပွဲဖြစ်ပွားတဲ့ရခိုင်ပြည်နယ်မှာတော့မြို့နယ်တချို့လောက်မှာပဲအာဏာရှင်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်တာကိုတွေ့ရပါတယ်။ဒီကြောင်အပြည့်အစုံကိုတော့ VUE မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံနဲ့ဆေးအာဏာရှင်ဆန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွက်လာနေတယ်လို့ရခိုင်တောင်ပိုင်းကတောင်ကောက်တန်တွေကွာအန်နဲ့မိုင်အောင်စားတဲ့မြို့တွေတွေမှာလည်းဆေးအာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေတွေ့ရပါတယ်။ဒါပေမဲ့လည်းတောင်တော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲကြီးကြီးဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့ဆေးအာဏာသိမ်းပုံဆန့်ကျင်စံတပ်ပြတာတွေဒီကနေ့ထိမတွေ့ရသေးပါဘူး။ နနေကျော်ကြတိုက်ပွဲရဲ့ကျိုးဆက်တွေကိုကြုံတွေ့ခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့သလိုတိုက်ပွဲတွေဒေသခံတွေတေဆုံးဒဏ်ရာရတဲ့အပေါ်မှာအစိုးရအနေနဲ့ကူညီခဲ့တာတွေနေပါတာကြောင့်အာဏာသိမ်းလက်ရှိစစ်ကောင်စီကိုမကြိုက်သလိုအရင်ရသားအစိုးရလက်ထက်မှာလည်းကောင်းကျိုးမရှိခဲ့ဘူးလို့ရခိုင်လူငယ်စာရေးဆရာကိုကျော်လင်းကပြောပါတယ
်တခုခုဝင်ပါမယ်စဉ်းစားလိုက်တိုင်းဒီဒဏ်ရာကမပြောက်သေးဘူးလေဟိုမှာသူတို့စစ်တဲကနေပြီးတော့မိရှုခဲ့တဲ့အိမ်တွေကိုအစိုးရကအမိန်ပေးခဲ့တဲ့ပုံစံမျိုးတွေကိုလေဟိုကောင်းတဲ့မှာရှိနေသေးတယ်နှလုံးသားထဲမှာခံစားနေသေးတယ်ဒီလိုပုံစံမျိုးတွေရှိနေတဲ့အတွက်သူတို့ကိုဖြည့်သိမ်းဖို့နေနေသားသားကုစားခွင့်တောင်များသေးတဲ့အချိန်မှာအခုသူတို့အတွက်ကဟိုသူတို့အချင်းချင်းဖြစ်တဲ့အခါမှာလမ်းပေါ်ထွက်ပြေးပါဆိုတော့ကိုရှင်းတော့စားတယ်ဒါမှမဟုတ်လမ်းပေါ်ထွက်ပြီးတော့သူတို့ပြင်မှာဝင်ပါဖို့ကိုမြောက်ပိုင်းလူတွေကတိတ်အာဒီသားမရှိဘူးပေါ့ဒါဆိုတောင်ပိုင်းကလူတွေဘာလို့ပါလဲဆိုတော့တောင်ပိုင်းမှာဟိုင်းစပွေးရဲ့တင်ကိုတိတ်မထီခဲ့ဘူးလေဒါအဲဒါတစ်ချက်ပေါ့လေ
တိုက်ပွဲကာလအတွင်းရခိုင်ပြည်နယ်မှာလူခွင့်ရရှုပေါက်ခံရတာတွေလူရည်နှစ်သိန်းကျော်လောက်အိုးဝင်စွန့်ခါထွက်ပြေးနေရတဲ့ရှင်မျိုးမှာအစိုးရအနေနဲ့တမတော်ပေါ်ထောက်ခံခဲ့တာတွေကြောင့်လက်ရှိရခိုင်တွေလမ်းပေါ်ထွက်ဖို့ခက်ခဲနေတာလို့လည်းတက်ကြွလှုပ်ရှားသူရခိုင်ဒေသခံတို့ဖြစ်တဲ့မထူထဲနိုင်ကပြောပါတယ
်တို့ CDN ရဲ့နောက်ဆုံးအဆင့်ပေါ့နော် CDN Civil Disobedience Movement ရဲ့နောက်ဆုံးအဆင့်ဖြစ်တဲ့လက်နက်ကန်တော်လိုင်းရဲ့အဆင့်ကိုရခိုင်ကရောက်သွားပြီတို့တို့အတွက်ဆန့်ကျင်လေးပါတုံ့ပြန်မှမရှိဘူးမဆန့်ကျင်လေးပါတုံ့ပြန်မှမရှိဘူးရှင်ဘာလို့ဆိုတော့ရခိုင်တွေရဲ့ဘဝကစစ်အာဏာရှင်နဲ့သူတို့2008အောက်မှာသူတို့တွေအဲတိုက်လာပါကြီးဆိုရဲ့အရက်သားအာဏာရှင်ရဲ့ရဲ့ပူပေါင်းအောင်လုပ်ကြမှုပဲပူပေါင်းနိုင်ငံရေးကုတ်သွေးတုံးမှုတွေကြောင့်ကျမတို့ရဲ့ဘဝကပြာပုံတိုးနေတာကြာပြီရှင်။ဆိုတော့ကျမတို့ကထိုင်ရင်ဘာမှရမှာမဟုတ်ဘူးမထိုင်ရင်ဘာမှမရမှာမဟုတ်ဘူး။ကျမတို့ဆိုရင်အခုအာဏာသိမ်းထားတဲ့စစ်တပ်နဲ့ဒီအရက်သားအစိုးရအာဏာရှင်အစိုးရနဲ့ပေါင်းပြီးတော့ကျမတို့တွေအသက်ခံခဲ့ရတဲ့လူကဘယ်သူတွေမှအသက်မထက်ခဲ့ကြပြီးအားပေးရမယ့်ပြုခွင့်ကြပဲရှိတယ်။ဆိုတော့အဲ့ဒီကျမတို့ကဘယ်လိုမရွေးချန်ပြီးတော့ကျမတို့တွေဒီနိုင်ငံရေးဘယ်လိုမျိုးနိုင်ငံရေးယူချက်နဲ့ကျမတို့ကနားမထောက်ဒီကဆန္ဒပြမှာလေ
ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်အိုးဝင်စွန့်ခွာထွက်ပြေးနေရသူတွေလက်ရှိရှင်ထိနေရပြန်ဖို့ရှင်နေမရှိသေးတာကြောင့်ဒုက္ခသည်စခန်းတွေမှာများပြားရှိနေကြပါတယ်ကြောက်တော်မျိုးစစ်ချောင်စခန်းမှာနေထိုင်တဲ့ဦးမောင်ထွန်းခင်ကတော့အာဏာရှင်အလုံးကိုစန့်ကျင်တယ်လို့ပြောပါတယ
်ကျွန်တော်အနေနဲ့ပြောရရင်လေဟိုကစစ်တပ်ထဲဟိုကအခုလက်ရှိအစိုးရအခုပြုတ်သွားတဲ့ NLD အစိုးရကိုစစ်တပ်ထဲမုန်းလို့ပေါ့ဟာလေဒီတဲ့မှာတော့ဒုက္ခလေးဆိုတော့ကျွန်တော်တို့ရခိုင်လူမျိုးတွေဒုက္ခရောက်တုန်းကလည်းအဲ့ဒီအစိုးရအဖွဲ့ကခွန်းတလုံးတပါတာမှမဟာခဲ့ဘူးလေအဲ့ဒါကြောင့်ကျွန်တော်တို့ကမကြိုက်တာဒီလိုကိုအဲ့ဒါကြောင့်ညှင်းနေတာဆက်ဆက်ပြောရင
်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအာဏာရှင်တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာပါမြမပြည်နေရာနဲ့မှာတော့စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့စင်တာပြမှုတွေဝန်ထမ်းတွေအလုံးမစင်တဲ့ CDM လို့ခေါ်တဲ့အာဏာဖီဆန်ရဲ့လှုပ်ရှားမှုတွေခိုးရှင်တိရှိနေပါတယ်ရခိုင်လူထုများစုထောက်ခံထားတဲ့ရခိုင်မျိုးသားပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါ်အေးနှုံးစင်ကတော့စစ်ကောင်စီဘော်ရဲ့အဖွဲ့ဝင်တဦးဖြစ်ပါဝင်နေတာလေးဖြစ်ပါတယ်ခင်ဗျာ
ကိုတက်နိုင်ပါရှင်အခုတော့ရှမ်းပြည်မြောက်ပိုင်းအခြေအနေတွေကိုကြည့်ကြအောင်ပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာတမရော်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အကြားဒီလ20ရက်နေ့ကစပြီးတော့ဒီကနေ့မနေ့အထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတယ်။ဒါဟာတမရော်ကနေမြေရှင်းလင်းတာဖြစ်နိုင်ကြောင်း KIA ကသုံးသပ်ထားပါတယ်။ဒီသတင်းကိုတော့ VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်
။စစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမြန်မာနိုင်ငံတဝန်းကမြို့နယ်တိုင်းလိုလိုမှာဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာတိုက်ပွဲတွေရက်စက်ဆိုးသလိုဖြစ်ပွားနေတာပါ။လက်ရှိဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့နဲ့ဆိုတော့တုတ်ချက်တော့ဆိုတာတိုက်ပွဲဖြစ်တာ။ဒီမနေ့ဒီလိုစစ်အရာတိတိုက်ပွဲဖြစ်ပါတယ်။ဒီမိုဇီမြို့နယ်ပေါ်မိုဇီကလည်းအရှိပဲရှမ်းတက်မှာဒီမာကလည်းမိသား6ထောင်လောက်ဝေးတဲ့နေရာမှာဖြစ်ပါတယ်။
လက်ရှိတိုက်ပွဲဖြစ်ပွားတဲ့ဒီမာကျေးရွာဟာမူဆယ်နဲ့ကွက်ခိုင်မြို့နယ်အဆက်တရုတ်နယ်ဆက်အနီးမှာတည်ရှိတာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတာဟာဒီမာကျေးရွာအနီးမှာအခြေစိုက်တဲ့ KIA တရင်တပ်ဖွဲ့တွေကိုတမရော်ကနေမြေရှင်းလင်းတဲ့သဘောနဲ့တိုက်ခိုက်တာဖြစ်နိုင်ကြောင်းဗိုလ်မှူးကြီးနော်ဘူးကသုံးသပ်ပြောဆိုပါတယ်
။ဒီတမတော်ဘက်ကနဲ့ပြောတာကတော့ဒီမာကနဲ့ဒီမဝေးတဲ့နေရာမှာပေါ့နော်သူတို့ရဲ့ဒီတိုက်ရင်ကိုပေါ့တိုင်ရင်ကိုရှေ့တန်းဒီတက်ခွဲယုံတွေရှိတယ်အနောက်ပြီးတော့ကျွန်တော်ရဲ့ရှေ့တန်းဒီတမဟာ6ရဲ့ရှေ့တန်းပတ်ဆွေးနေရာရှိတယ်အဲ့ဒါကိုတို့ကနေမင်းရှင်းလင်းရေးပေါ့နော်အဲ့လုတ်ကျင်လို့ဖြစ်တယ်ဆိုတာတော့တို့ပြောတဲ့ဒီအချက်ကလည်းတိထားတာတော့ရှိပါတယ
်ထိခိုက်ကြဆုံးမှုအခြေအနေကိုတော့မသိရသေးကြောင်းပြောပါတယ် ရှမ်းပြည်နယ်အခြေစိုက်သတင်းမီဒီယာတွေကတော့လက်နက်ကြီးကြီးထိမှန်တာကြောင့်တောင်ရလုံနေတဲ့ဒေသခံအရတားတအူးသေဆုံးတာရှိကြောင်းဖော်ပြပေမဲ့တရားအတည်ပြုချက်တော့မရရှိပါဘူး
ဒီလနဲ့ဆက်နေတဲ့နေကင်းပိုင်းမှာလေကိုခိုင်မြို့နယ်နန်းကိုကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားတာရှိကြောင်းကိုခိုင်ဒေသခံတအူးကပြောပါတယ်တိုက်ပွဲဖြစ်တယ်လို့ကြားတယ်နန်းကိုအထက်ဘက်မှာလို့ကြားတာပဲပေါင်းကြီးပြောပေါ်ရလို့ညာတော့9မိနစ်10မိနစ်ပါပဲအပြင်မှာသတင်းထွက်နေတာကပြည်အရေးလို့ပြောတာပဲမနေ့ညပိုင်းကလည်းရှုကင်းသာဘက်မှာပြစ်ကတ်တန်တွေကြားအကြောင်းပြောပါတယ်
လက်ရှိမူဆယ်မျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားရာဒေသဟာတရုတ်မြန်မာနေဆက်ကုံတွယ်ရေးအတွက်အဓိကကျတဲ့လာရှုံးမူဆယ်လမ်းမကြီးနဲ့အလန်းဝဲတဲ့နေရာမှာဖြစ်တာကြောင့်နေဆက်ကုံတွယ်ရေးအပေါ်ထိခိုက်တာမျိုးမရှိနိုင်ဘူးလို့လည်းတအံပလောင်အမျိုးသားပါတီကတွတ်တော်ကိုယ်စားလှယ်ဟောင်းဦးညိစိန်ကသုံးသပ်ပါတယ်ဒီတွင်းမှာဆိုလို့ရှိရင်ဒီတော့လမ်းမကြီးနယ်လည်းနည်းနည်းလမ်းနယ်နည်
ီချောင်းနဲ့105မိုင်ကုံတော်ရေးဂိတ်မှာတော့ဝန်ထမ်းတချို့ကအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်တာကြောင့်ကုံစီစီးဆင်းမှုကြံ့ကြာတာတွေရှိနေကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရပါဘူး။လက်ရှိတိုက်ပွဲဖြစ်ပေါ်တဲ့ဒေသအတွင်းမှာဒီလ17ရက်နေ့ကလည်းတမ်ရော့နဲ့ KIA အကြတိုက်ပွဲနှစ်ကြိမ်တည်းမနေ့ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲတွေဟာတမ်ရော့က COVID-19 ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုန်ထိအပြည့်အကြောင်းကြေညာထားချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ် KIA အဖွဲ့ဟာဒီလဇန်းကစစ်တပ်ကအာဏာသိမ်းယူရတဲ့ပတ်သက်ပြီးထောက်ခံကြောင်းသို့မဟုတ်ကန့်ကွက်ကြောင်းသဘောထားထုတ်ပြန်ချက်မရှိပေမဲ့ပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့နဲ့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်မဖြိုခွင်းဖို့တောင်းဆိုထားသလိုစစ်အာဏာရှင်ချုပ်ငြင်းရေးအတွက်ပြည်သူတွေရဲ့ကြိုးပမ်းမှုကိုကြိုဆိုကြောင်းလည်းသဘောထားထုတ်ပြန်ထားပါတယ်
။ကိုမိုးစောပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပင်းညီနားဆင်နိုင်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်အသစ်ဖွဲ့လိုက်တဲ့ရွေးကောက်ပွဲကော်မရှင်ကတောက်ကြနေမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ဖိတ်ခေါ်ခံရတဲ့နိုင်ငံရေးပါတီတွေကြားမှာတော့စစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်တွေ့မဲ့အစီအစဉ်ကိုလက်မခံတဲ့သူတွေလည်းရှိပါတယ်။အပြည့်အစုံကိုတော့ VOV မြန်မာပိုင်းသတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးပါတီအားလုံးကိုဖိတ်ကြားထားတယ်လို့ရွေးကောက်ပွဲကော်မရှင်တဲ့ရဲ့ဖိတ်ကြားစာထဲမှာဖော်ပြထားပါတယ်။2021ခုနှစ်ဖေဖော်ဝါရီတရက်နေ့မှာတက်မတော်ကအာဏာသိမ်းလိုက်ပြီးနောက်တနေ့မှာပဲရွေးကောက်ပွဲကော်မရှင်ကိုအသစ်ဖွဲ့စည်းခဲ့တာပါစစ်ကောင်စီကအသစ်ဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌကဦးသိန်းစိုးဖြစ်ပါတယ်အရင်ကော်မရှင်ကတော့2020ရွေးကောက်ပွဲကျင်းပပေးခဲ့ပြီးအဲ့ဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအများစုအနိုင်ရခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းဒီရွေးကောက်ပွဲအတွင်းမဲဆင်းမှားတွေဖြစ်ခဲ့တယ်လို့အခုစစ်ကောင်စီကဆွဆွဲထားပါတယ်2020ရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့ NLD ပါတီကတော့သူတို့မဲရလက်ဟာတရားမျှတစွာရလာတာဖြစ်တယ်လို့အခုလိုပြည်သူ့ဆန္ဒနဲ့လွဲတဲ့အာဏာသိမ်းမှုကိုလှုပ်ဆောင်တဲ့စစ်ကောင်စီဖွဲ့စည်းတဲ့ကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ဘူးလို့တန်လင်းပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ကိုလက်က VOA ကိုပြောပါတယ
်ပါတီကကံရောကဒီဆန္ဒတဲ့ကောင်စီကဟိုပဒီကိုချက်ချင်းဦးတင်နဲ့ချက်ချင်းလှုပ်ဆောင်တာဖြစ်တဲ့အတွက်ဒီဆန္ဒတဲ့ကောင်စီအပေါ်မှာလည်းကျွန်တော်တို့ကလူ့အထွေထွေဆိုင်ရာပေါ်ရလုံးဝအပြစ်နဲ့မဖြစ်ဘူးအဲ့ဒီစစ်တမ်းအပြင်ကောင်စီကလည်းအဆင့်ဆုံးဖွဲ့စည်းလိုက်တဲ့ဒီအစိုးရများများကြီးဒီလက်ရှိလုပ်နေတဲ့ကြောင်းစုကောင်စီကော်မရှင်ကိုလည်းကျွန်တော်တို့ကစဉ်းစားမိဘူး။အဲဒါကြောင့်မို့လို့ပါတီအနေနဲ့ကတော့ဒီလိုဒီစည်းဝေးကိုစတဲ့ဖို့ဆိုတော့ကြောဆောင်ကြထားပြီးပြီပေါ့နော်။ဒီလိုတို့ဆိုရင်တမဘုံမှာဆက်နေတဲ့ဒီလိုစည်းဝေးကိုရှိလို့ရှိရင်ဒီစိုးရရဲ့ဆရာနာတိမ်မှုကိုတရားမဝင်စတင်နေတာနိုင်ငံရဲ့တော်ဆန္ဒ
2020ရွေးကောက်ပွဲမှာ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့ပေမဲ့ရွေးကောက်ပွဲအတွင်းမဲမတမာမှုရှိတယ်လို့ဆွဆွဲပြီးနောက်တက်မတော်ကအာဏာသိမ်းမှုဖြစ်ပေါ်ခဲ့တာပါလူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြည်သူ့ဆန္ဒနဲ့အနီးဆက်ဆုံးရက်တီဘိုဘေးပါတီဘက်ကလမ်းစဉ်ချထားတာကြောင့်တွစ်ဆုံဘူးကို ညှင်းပယ်ထားတယ်လို့ပြောလိုက်ပါတယ
်ပြည်သူလူထုကအာဏာသိမ်းမှုအပေါ်မှာအကြီးအကျယ်ကိုဟိုတိုင်းပြည်လုံးအနားဆန့်ကျင်နေတဲ့အနေအထားဖြစ်တယ်ဆိုအဲ့လိုအနေအထားအောက်မှာနိုင်ငံရေးပါတီတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်ပြည်သူလူထုရဲ့စံတားနဲ့တစ်ထပ်တည်းဖြစ်ဖို့လိုတယ်ဆိုဒီနေ့တိုင်းပြည်လုံးမှာရှိတဲ့ပြည်သူအများစုကြီးကအာဏာသိမ်းမှုကိုဆန့်ကျင်နေတဲ့အနေအထားဖြစ်တယ်ကြိုင်နေတဲ့မှာပဲအာဏာသိမ်းအစိုးရကနေပြီးတော့ခတ်တဲ့ဒီဒီကောက်ဘွယ်ကော်မရှင်အနေနဲ့ပြည်သူတွေကကြတော့ကျွန်တော်မှစဉ်းစားကြတော့ရှိပါတယ်ကျွန်တော်တို့ရဲ့ပြည်မှုဆောင်ရွက်ချက်တွေကအပြည်သူလူရဲ့စံတာနဲ့စတင်သွားမှကျွန်တော်အင်မတန်မှစိုးရိမ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့မတက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဗျ
ကချင်ပြည်သူပါတီ KSPP ဒုဥက္ကဋ္ဌဒေါ်တွဲဘူးကတော့ပါတီအနေနဲ့ကော်မရှင်အသစ်ဘက်ကပြက်တီချက်ကိုတိတ်ချမသိသေးတာကြောင့်တွစ်ဆုံဖို့တွားရောက်မှဖြစ်တယ်လို့ဆိုပါတယ်
ဒီစီမံကပုံတင်လာတဲ့နိုင်ငံရေးပါတီဆိုတော့လေကျွန်တော်တက်ဖို့ဒီဆုံးဖြတ်ချက်နဲ့လုပ်ထားပါလို့ဆိုပါတီချက်သိမ်းထားတာမဟုတ်တော့ကျွန်တော်တို့လည်းတက်ဖို့တာဝန်ရှိတယ်လို့ကျွန်တော်တို့ပါတီကညီမမှတ်ယူနေပေါ့နော်ပြီးရင်သူတို့ဘာပြီးပြောမယ်ဆိုတာအခုလောလောဆယ်ကျွန်တော်ကဘာမှမသိရသေးဘူးပေါ့နော်စီဝေးခေါ်တယ်ဆိုတာပဲကျွန်တော်တို့ပြီးတဲ့အခါကျတော့သူတို့တွေပြောတဲ့အပေါ်မှာပဲကျွန်တော်တို့ကမူတည်မှာဖြစ်ပါတယ်အခုကယူရင်းစီကတော့ပါတီနဲ့ပဲဆိုင်ပါပေါ့နော်ဒီကိုကောင်ဆောင်ရွက်ဖို့ကိစ္စကတော့ဒါကတော့အကန့်တခုနေနဲ့ပဲစဉ်းစားသွားမှာပ
ါလက်နဲ့နဲ့အာနာသိန်းတာကိုလက်မခံတလို့လက်နဲ့နဲ့အာနာသိန်းထားသူတွေရဲ့လှုပ်ဆောင်ချက်တွေကိုလက်မခံတာကြောင့်ပြည်သူသဘောအတိုင်းရက်တီဖို့အတွက်လှုပ်ဆောင်သွားမယ်လို့ကယန်းအမျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကပြောဆိုလိုက်ပါတယ
်ခွန်ထူးကတော့ဒီအာနာသိန်းကောင်စီကနေဘာမှတိကျတဲ့ပတ်သက်တဲ့ကော်မရှင်ကတော့ဒီကော်မရှင်နဲ့ကျွန်တော်တို့ဒီသွားပြောဖို့ကတော့လော့ဆက်ဆန္ဒရှိအနေနဲ့ပေါ်ကောင်ရှိဖို့နော်ဒါပေမဲ့လည်းဆိုတော့အနာတေးကိစ္စမှာလည်းကျွန်တော်တို့ဒါဘာကကွေးရှစ်ချထားတယ်လို့ကော်မရှင်ဖက်ကဘာလို့ခိုင်တယ်ဖို့လာလာမရှိဘူးလို့ကျွန်တော်သုံးတာပေါ့နော်ဒါကျွန်တော်တို့ကတော့တက်ဖို့ဒီမရှိပါဘူးခင်ဗျာ
အစည်းအဝေးကိုလာမဲ့တောက်ကြနေနေပြီးတော့မှတက်ရောက်ဖို့ဖိတ်ကြားထားတာဖြစ်ပြီးအစည်းအဝေးတက်မတက်ကိုဖေဖော်ဝါရီလ24ရက်နေ့နောက်ဆုံးထားအကြောင်းပြန်ဖို့ထည့်သွင်းဖော်ပြထားပါတယ်။အမျိုးမျိုးအနေနဲ့ကတန်းနဲ့ချီတဲ့ပြည်သူလူထုကတော့မဲမတမာမှုရှိတဲ့ဆိုတဲ့တက်မတော်ပြောဆိုချက်ကိုလက်မခံသလိုစစ်တပ်ကအာဏာသိမ်းယူမှုကိုလည်းဆန့်ကျင်ဆန္ဒပြနေကြပါတယ်။သူတို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုသာလက်ခံပြီး2020ရွေးကောက်ပွဲရလဒ်အရရွေးချယ်တင်မြှောက်ထားသူတွေကိုသာအာဏာပြန်ပေးဖို့နဲ့ဖမ်းဆီးခံ NLD ခေါင်းဆောင်တွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုဆန္ဒပြလျက်ရှိပါတယ်။
ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်တွေကိုဇက်တိုက်နားဆင်ရပါမယ်။ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြန်မာနိုင်ငံကိုစားပြုဆောင်ရွက်ဖို့ချင်းလူမျိုးမြန်မာနိုင်ငံသားဒေါက်တာဆာဆာကိုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကတနင်္လာနေ့ကတာဝန်အနှင်းခဲ့ပါတယ်။ချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆရာဝန်တဦးအနေနဲ့ဥဆောင်ဂျူပန်ဆောင်ရွက်နေတဲ့ဒေါက်တာဆာဆာဟာအခုဆိုရင်ပြည်ပကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆောင်ရွက်မဲ့အခြေအနေကိုတော့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တောင်စုလွတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပေါ့နော်ခန့်အပ်လိုက်တဲ့အခါမှာဆရာအခုစပြီးတော့လှုပ်ဆောင်ရမယ့်အခြေအနေတွေကိုပြောပြပါအောင်ရှင
်ပထမဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုကဒီနွေပါလာရှိရ2020ရွေးကောက်ပွဲမှာကျေလောက်စွာနဲ့ဒီမိုကရေစီစာချီစာနှုတ်နဲ့ညီတဲ့သူတို့အတွက်ကိုစားပြုမဲ့ကိုယ်စားလှယ်တွေကိုရွေးထားပြတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီရွေးကောင်းခါ democratically elected by the people of Myanmar for the people of Myanmar သူတို့ကိုကျွန်တော်ကအဆွက်ကိုစ조사ပြီးတော့နိုင်ငံတကာနဲ့ကုလသမဂ္ဂမှာအထူးတစ်ဖြစ်ကျွန်တော်ကကိုစားပြုသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီလူထုကြီး54တာရှိတဲ့လူထုကဒီကိုစလဲ400ကျော်ကိုအယုတ်ကြီးရှိပြီးတော့သူတို့ရဲ့ကိုစားကိုရတည်ဖို့ရအတွက်ရွေးကောင်းတည်မြှောက်ထားတာဖြစ်ပါတယ်။ဒါကိုကျွန်တော်အနေနဲ့ကနော်တခြားနိုင်ငံမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေဥပမာအမေရိကန်နိုင်ငံမှာရှိတဲ့ law maker တွေလွှတ်တော်ကိုယ်စားလှယ်တွေပေါ့နော်အထက်လွှတ်တော် senator တွေပဲဖြစ်ဖြစ် congressman တွေပဲဖြစ်ဖြစ်ကျွန်တော်ကတော့ door to door သွားပြီးတော့သူတို့နဲ့ပြောသွားမှာဖြစ်ပါတယ်။ခင်ဗျားတို့မိဖက်တွေဖြစ်တဲ့ဒီမြန်မာပြည်မှာရွေးကောင်းတည်မြှောက်ခါထားတဲ့မြန်မာပြည်သူလူထုကြီးကရွေးကောက်တည်မြှောက်ခံထားတဲ့ကိုယ်စားလှယ်တွေကိုဒီဖက်အမေရိကန်နိုင်ငံမှာရွေးကောက်တည်မြှောက်ထားတဲ့ဒီမိုကရေစီစနစ်နဲ့ရွေးကောက်တည်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူအလုပ်လုပ်ပါသူတို့ကိုအတိမပြုပါဆိုတာကျွန်တော်တို့ကတောင်းဆိုသွားမှာဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်ဒီအင်္ဂလန်နိုင်ငံရဲ့လွှတ်တော်အမတွေလည်းကျွန်တော်ပြောထားပါပြီเนาะလွှတ်တော်ဥက္ကဋ္ဌနဲ့လည်းကျွန်တော်စကားပြောပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ဟာအဲ့လိုနဲ့အတိမပြုချက်ကိုနိုင်ငံတကာမှာကျွန်တော်ဟာကူလက်ကမှတစ်စက်အော်ရာယူတော့တော့နာပထမအချက်တော့လုံးသွားဖို့ရှိပါတယ
်တစ်ဖက်မှာလဲကုလသမဂ္ဂမှာကဟိုမြန်မာနိုင်ငံဆိုင်ရာတန်မတ်တန်ကိုစလဲတွေရှိနေတဲ့အခါကျတော့အခုလိုတီထောင်စုလွတ်တော်ကိုစားပြုကော်မတီဘက်ကလည်းဒီမြန်မာနိုင်ငံဆိုင်ရာအခုလိုဒေါက်တာဆဆာကိုသူတို့ကိုစလဲအနေနဲ့ထားတဲ့အခါကျတော့ကုလသမဂ္ဂကဘလို့အတိမဲ့ပြုမယ်လို့ထင်လဲရှင
်ဒါတော့သူတို့အတိမပြုတယ်ဖြစ်စေမပြုတယ်ဖြစ်စေကျွန်တော်ကတော့မြန်မာပြည်သူလူထုအတိမပြုတယ်ဒါတော့ပဲကျွန်တော်လို့ချင်တယ်မြန်မာပြည်သူလူထုကအတိမပြုပြီဆိုတော့ကြာတာတော့ကိစ္စမရှိပါဘူးဒါတော့ကျွန်တော်ခါနဲ့ကျွန်တော်သွားမယ့်နီလာနေအမြဲရှိတယ်နှိပြွားနေဆွဲပြီးပြီ strategy တွေဆွဲပြီးပြီကျွန်တော်တက်ဆိုင်ရာကုလတမက်ကလူကြီးနေတယ်လည်းအမြဲစကားပြောပြီးပြီကျွန်တော်ကတိုယိုတာဝန်နဲ့မလုပ်ပါဘူးဒါကြောင့်မလို့ကျွန်တော်ကမြန်မာပြည်ရဲ့ပြည်သူလူထုကကျွန်တော်ကိုသူတို့ရဲ့ကိုယ်စားလှယ်အဖြစ်နဲ့အတိအမှပြုထားသလိုသူတို့ရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်အမတ်ပြည်ထောင်စုလွှတ်တော်အမတ်400ကျော်ကเนาะအတိအမှပြုပြီဆိုရင်ကျွန်တော်မှလိုလောက်ပါပဲ
ကုလသမဂ္ဂဘက်ကဒီမြန်မာစစ်ကောင်စီကဖြစ်လာတာပေါ့เนาะသူတို့အာဏာသိမ်းပြီးဖွဲ့လိုက်တော့သူတို့အခေါ်ကြတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီပေါ့เนาะအဲ့ဒီစစ်ကောင်စီကိုဒီကုလသမဂ္ဂတို့နိုင်ငံတကာတို့ဘက်ကအတိအမှပြုသလားမပြုသလားဆိုတဲ့အခြေအနေရောဘယ်လိုမြင်ရလဲရှင်
ဒါတော့ကဘာကကျေလောက်ဆိုတာပြောပြီလေကဘာမှာဒီမိုကရေစီနိုင်ငံတခုလောက်ကဒီစစ်ကောင်စီကိုအတိမပြုတယ်ဆိုတာတခုမှဘယ်နိုင်ငံမှမရှိပါဘူးအတိမမပြုလို့အောင်ကြည့်လို့ဒါခပေးဆမှုတွေကိုလည်းစစ်ကောင်စီအဖွဲ့ဝေးတွေကိုလုံးနေတာဖြစ်ပါတယ်ဒါကြောင့်မလို့ဘယ်နိုင်ငံဘယ်ဆိုရမှာနောက်ဆိုပြရတော့တရုတ်နိုင်ငံတောင်မှသူတို့ပြောပြီလေဒါဒီမနက်ဒီလိုမျိုးကိုကျွန်တော်ဟာမြင်ချတာမဟုတ်ဘူးဆိုပြီးတော့တရုတ်တောင်မှเนาะပစဖွင့်လာပြောလာပြီလေပြောချင်တာကတော့ဟိုတို့ကတိတ်မပြောတဲ့အင်းနီချီပေါ်တော့ကဆိုတော့အခုကတော့เนาะစီကောင်စီကအဖွဲ့တွေလည်းနားလည်းတိပြလို့ထင်တယ်ဆိုတော့ဒီလိုနဲ့တွေးထွေးချင်းနေပါတယ်အဆိုးဆိုးဝါးဝါးမဖြစ်ခင်မှာစီကောင်စီတရားလည်းပြန်လဲတုတ်တာပြီးတော့ပြန်လဲစစ်ဆန်းတင်တယ်သူတို့ကအမားကြီးကိုမှားခဲ့ပြီအခုဆိုတော့လူထုကအိမ်မှာမရှိတော့လူထုကလာပေါ်မှာရောက်နေပြီဆိုတော့ဒါဟာတကယ်အန္တရာယ်လည်းများတယ်လို့ပြည်သူလူထုအတွက်လည်းအန္တရာယ်များတယ်လို့နိုင်ငံဝန်ထောက်တွေအတွက်လည်းအန္တရာယ်အကြီးကြီးကျယ်ကျယ်ရှိနေတယ်လို့တို့စစ်ကောင်စီတွေအတွက်လည်းတမိုက်ကဒါနော်သူတို့ကိုဘယ်လိုလဲအရေးယူပြီးအများကြီးနောက်ဆက်တွက်ကအများကြီးဖြစ်လာတော့မှမြန်မာနိုင်ငံတာယုတ်တွေအကုန်လုံးကိုလည်းကျွန်တော်မိတ္တရခါမှာဖြစ်ပါတယ်မြန်မာနိုင်ငံတာယုတ်လို့ပြောတဲ့အခါမှာနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံတာယုတ်အကုန်လုံးဒီပြည်သူလူထုဘက်မှာရပ်တင်ပါနော်ဒီ leasing ငါစလေတာပြည်သူလူထုမှရတယ်မှာ CDF movement ကိုတာယုတ်တိုင်းမှာလို့ပါဒါတော့ခင်ဗျားတို့ CDF movement ကိုလို့ဘာမှဆူဆူစရာမရှိပါဘူးသူတို့ကတော့ကျွန်တော်ကသူရကောင် ဘွဲရီပေးတင်တယ်လေအဲတော့ဒီလောက်အထိတာတိစီစီနဲ့နိုင်ငံရဲ့အနာဂတ်ကိုကြည့်ပြီးတော့လူတဦးတယောက်ရဲ့ဟိုဘက်ကလူတစုရဲ့အနာဂတ်နဲ့နိုင်ငံသူနိုင်ငံသားဒီအနာဂတ်ကိုကြည့်ပြီးတော့လှုပ်သွားတယ်ဆိုတာကျွန်တော်တို့ဖက်ကလည်းနော် common sense ရှိပါတာဒီဒီမိုကရေစီဆိုရတက်လာတဲ့အချိန်ကြရတော့သူတို့ကိုပဲကျွန်တော်ဒီမိုကရေစီစနစ်ကိုလုံချင်သူတို့ကိုပဲဥစားပေးပြီးတော့ဆက်လက်လုပ်ကားမှာပေါ့ဒါမှမဟုတ်ပဲနဲ့အခုကကျွန်တော်တို့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့ကိုယ်စလဲတူရဲ့အတာကိုထိလူရှုပြီးတော့လက်နဲ့ကိုအားကိုပြီးတော့အာနာသိထားတဲ့အမိတ်အာနာကိုပဲနာခံနေတဲ့ရွေးကတော့သူတို့အတွက်လည်းမကောင်းတလို့သူတို့ကလေးတွေအတွက်လည်းမကောက်ပါဘူးသူတို့အနာကအတွက်လည်းမကောက်ပါဘူး
ဒီနေရာမှာအခုဒီကုလသမဂ္ဂမှာဆိုလို့ရှိရင်ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးတော့တို့အရေးပေါ်အစည်းအဝေးတွေတော့တစ်ပြိုင်တည်းကျင်းပလာတယ်။ဂျနီဗာကုလသမဂ္ဂလူခွေရေးကောင်စီမှာလည်းမြမနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးတွေမကြာခဏလုပ်တယ်။အခုဒီနယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဆိုရင်လည်းတောက်ကြနေမှာတို့ informal meeting ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးတို့တကပိတ်အစည်းအဝေးတွေလုပ်ဖို့ရှိတယ်။အခုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေပြီးတော့အခုဒေါက်တာဆဆာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်ပြီဆိုတဲ့အခါကျတော့အဲ့လိုမျိုးမြမအရေးနဲ့ပတ်သက်လို့ပြောရဆိုရမယ်ဆိုလို့ရှိရင်ရောဘလို့အနေထားမျိုးဖြစ်လာမလဲရှင်ဒါကဒီလိုအနေထားမှာဒေါက်တာဆဆာတို့ဘလို့လှုပ်ရှားမှုရှိလဲ
ဒါကတော့ကျွန်တော်ကတော့ရှိရှိလေးပဲလေကျွန်တော်ကတော့မြန်မာပြည်ကိုလူထုကိုကျွန်တော်ကကိုစားပြုတယ်လူထုကိုစကျွန်တော်ကစီအကောင့်စီကိုစလဲမဟုတ်ပါဘူးဆိုတော့သူတို့ကလည်းသူတို့ဟာနဲ့သူတို့စီကောင့်စီကိုစလဲဖြည့်တော့ပြော့ပေါ့နော်ကျွန်တော်ဖက်ကလည်းကျွန်တော်ကလူထုကိုစလဲပဲကျွန်တော်ကတော့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်ကိုစလဲ400ကျော်ရဲ့ကိုစလဲပဲသူတို့ပဲကိုစားပြုမယ်ကျွန်တော်မှာ people's meeting ရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့ဒီsecurity council တော်လကောင်လူခွေးကောင်စီတော်လကောင်တို့မှာကျွန်တော်ချစ်ချစ်စီပီတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွေး reporter Thomas Andruno နဲ့လည်းကျွန်တော်တို့ non ဒီဘက်ကအများကြီးဆွေးနွေးစရာရှိပါတယ်။ဆိုတော့ကျွန်တော်အနေနဲ့ဘာမှမဆိုရပါဘူး။ကျွန်တော်အတိမပြုပီတာပါ။ဒါကြောင့်မလို့ကျွန်တော်က formal meeting မှာတကယ် meeting ရဲ့ဥက္ကဋ္ဌလုံးမဲ့တပါပတိလုံးမဲ့သူတွေကလောလောဆယ်ဆယ်ပြည်ထောင်စုဆိုရလေလူတို့ဘက်ကလူချွေးကောင်စီမှာပြောတဘာပတိလို့မယ်နောက်လာဆိုတော့အမေရိကပေါ့ဆိုတော့တဘာပတိကနေပြီးတော့ကျွန်တော်ကိုစကားပြောခွင့်ပေးပြီးတော့ကျွန်တော်ပြောမယ်လေ
အဲ့ဒါဆိုရင်ဒေါက်တာဆဆာရှင်းပြသွားတဲ့ပုံရဆိုရင်အမေရိကန်တို့ EU နောက်ဗြိတိန်ပေါ့နော်ပါတဲ့အဲ့ဒီနိုင်ငံဒီအနောက်နိုင်ငံအများစုကအတိမတ်ပြုတ်မယ်ဒေါက်တာဆဆာတို့ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်တွေဖြစ်အတိမတ်ပြုတ်လာမယ်အနေထားရှိလာနိုင်မှာရှင်
ဒါတော့တေချာတယ်လေမပြုတ်လို့မရဘူးလေသူတို့ကမပြုတ်ရတော့ဒီမိုကရေစီကိုအတိအမှမပြုတ်တာပဲလေသူတို့ကဖဲရတော့ကျွန်တော်တော့အများကြီးပြောချင်မှာမနေ့ကကျွန်တော်တို့လွှတ်တော်ဥက္ကဋ္ဌတွေနဲ့ကျွန်တော်စကားပြောတယ်နောက်ပြီးတခြားလွှတ်တော်ဥက္ကဋ္ဌတချို့နဲ့ပေါ့နော်ပြီးတော့ကျွန်တော်လွှတ်တော်မှလည်းပြောတယ်အကိုလို့ကုလသမဂ္ဂလူကြီးတချို့နဲ့လည်းကျွန်တော်ပြောပြပြီနော်သူတို့ကတော့နားလည်တယ်အကိုလို့ကျွန်တော်ဘာလုပ်နေတယ်လဲဒါကျွန်တော်တစ်ခွနှစ်ခွပြောတော့နဲ့သူတို့အတိအနားလည်ပြီကျွန်တော်တို့ကိုအတိအမှမပြုတ်တာကတော့ဒီမိုကရေစီကိုအတိအမှမပြုတ်တာပဲဒါရှိရှိလေးပဲဒါပဲကျွန်တော်တို့ကစီလေးပြောလိုက်ပ
ါအခုလိုပြောမြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြပေးတဲ့အတွက်ဒေါက်တာဆဆာကိုကျေးဇူးများကြီးတင်ပါတယ်ရှင
်ဒေါက်တာဆဆာကိုမန်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်ဆီယာနာသိမ်းပြီးတော့6ရက်မြောက်နေ့မှာပဲဖမ်းဆီးခံခဲ့ရတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်ထာနိုကိုဘယ်မှာထိန်းသိမ်းထားတယ်လဲမသိရဘူးလို့သူ့ရဲ့ရှေ့နေက VOE ကိုပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်တာနော်အတွေ့ရှေ့နေဆောင်ရဲ့ပေးနေတဲ့တရားလွှတ်တော်ရှင်နေဦးတန်းစောအောင်ကိုတော့မတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဒီရှွန်တာနော်အတွက်အမှုလိုက်ပါဆောင်ရွက်ပေးဖို့ဆိုပြီးတော့အကူအညီတောင်းထားတာအသုံးလျက်ရှိပါပြီ။၃လျက်လောက်ရှိပြီဆိုတော့ကျွန်တော်ကအဲ့နဲ့ပတ်သက်ပြီးတော့ဒီအချက်လက်တွေကျွန်တော်စုနေတာပေါ့နော်။ဒီသတင်းဆောင်မားတွေကျွန်တော်ဖတ်နေတဲ့တရားနဲ့ပတ်သက်ပြီးတော့ကျွန်တော် trace လုပ်တော့ခါကျတော့ပြဿနာကဘယ်မှာဖမ်းထားတယ်ဆိုတာကိုမသိရဘူး။နော်မသိရတဲ့အတွက်ကျွန်တော်ဒီမီတာစုကြောကြချက်အရာပဲဒီရန်ကုန်ချက်ထရီယံဟိုတယ်ဒုစားဒီ6ရက်နေရဖမ်းသွားတယ်ဆိုတော့အဲကျွန်တော်တာမွေရေစကန်တွေနောက်တစ်ခါတခြားကြားရတဲ့သတင်းတွေကကျွန်တော်ပဟန်ရေစကန်ကျွန်တော်တောင်းမိတယ်အဲ့ဒီမှာမရှိပါဘူးလို့အကြောင်းကြားရတယ်ပေါ့နော်အခုတော့ကျွန်တော်ဒီအင်းစိန်ထောင်ကိုသွားဖို့တော့စီစဉ်နေပါတယ်သွားပြီးတော့ဒီရှင်းနေကိုယ်စားလဲလဲစားနဲ့နောက်တစ်ခါလူတွေ့ဆုံခွင့်ရဖို့တော့ပေါ့နော်အဲ့ဒါကြိုးစားဖို့လုပ်နေပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဩစတြေးလျတန်ယုံကရောသူဘယ်မှာရှိတယ်ဆိုတာမသိဘူးလားရှင
်အဲတန်ယုံကတော့ကျွန်တော် officially ဟိုဘယ်မှာရှိတယ်ဆိုတာအခုအကြောင်းကြားတာတော့မရှိသေးဘူးအခုချိန်ဒီလဲသူတို့စီကတန်ယုံကမဆက်သွယ်သေးဘူးပေါ့နော
်ဟုတ်ကဲ့ရှင်ဆိုတော့ဆရာကဒီရှောက်တန်းနဲ့အတွက်ဟိုရှင့်နေလွှဲစားတော့ရပြီပေါ့နော်ဆရာဟုတ်ပါလားရှင်
မိသားစုကတော့ကျွန်တော်ဟိုသူ့အမျိုးသမီးကတော့ဟိုဒီမူလိုက်ပါကူညီပေးဖို့တော့ကူညီတောင်းထားပါပြီ။ကျွန်တဲ့အပိုင်းကတော့ဆက်ပြီးတော့ဒီကျွန်တော်တို့ရှင်းနေကိုယ်စားလက်စားကတော့ဒီမစ္စတာရှောင်းတောင်းလက်စီကတော့ရဖို့တော့လိုနေတာပေါ့နော်
။အမှုတွေဘယ်မှာရှိတယ်ဆိုတော့ကိုလွယ်လွယ်ကူကူစုံစမ်းနိုင်ပါမလား။ဆရာတို့တရားရေးအကြောင်းအရာဘယ်လိုလုပ်လို့ရပါလဲ
။တရားရေးအကြောင်းအခုကာလမှာတော့လည်းခက်တယ်ဗျ။ခက်တယ်ဆိုတော့ကျွန်တော်ကိုယ်တိုင်ရဲ့ yes ခန်းနေသွားတဲ့ခါမှာဒီဟိုသူတို့ကိုယ်တိုင်လည်းဒီ CDN ကိစ္စတွေပိုင်းနဲ့ရှုပ်နေတာကြတော့ဟိုနည်းနည်းလေးအပြင်လူကိုဝင်ဟိုတွေ့ဖို့တော့အရင်လိုတော့မလွယ်ဘူးပေါ့ဗျာ။နောက်အလိုမျိုးရှိတယ်။ဆိုတော့ဟိုကျန်တဲ့အပိုင်းကတော့ဒီဖင်းစိန်တောင်တော့ကျွန်တော်တစ်ချက်စူးစမ်းကြည့်မှာပေါ့။လောလောဆယ်တော့ဟိုအဲ့ဒါစီစဉ်နေပါတယ်
။ဟုတ်ကဲ့ရှင်။တကယ်လို့အင်းစိန်မှမရှိဘူးဆိုရင်ရောဆရာဘာဆက်လုပ်လို့ရမလဲရှင
်။ဘာဆက်လုပ်လို့ရမလဲဆိုတော့အဲ့ဒါကတော့ဟိုဒီဥပဒေအကြောင်းအရကျွန်တော်လုံးလို့ရတဲ့ခါတွေတော့လုတ်သွားမှာပါနော်ကျိုးတော့ကျွန်တော်ပြောလို့ဆင်မပြေဘူ
းဟုတ်ကဲ့ရှင်ဆရာဟုတ်ကဲ့အဲ့တော့ကျွန်မတခုလေးမေးချင်ပါတယ်ဒီလူတယောက်ဖမ်းခံထားရတဲ့ကိစ္စကိုဘယ်မှာဖမ်းထားသလဲဆိုတာကလွယ်လွယ်ကူကူစုံစမ်းလို့မရတဲ့အခြေအနေမျိုးများဖြစ်နေပါလားရှင
်ဟုတ်တယ်အခုကတော့လွယ်လွယ်ကူကူစုံစမ်းလို့မရတဲ့အခြေအနေမျိုးဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့တော့ဆရာတို့ဥပဒေအကြောင်းအရဘာများဟိုလွယ်ကူအောင်လုပ်လို့ရပါသလဲဆရာ
အရင်တုန်းကတော့အလိုမျိုးဒီတို့တယောက်ဖမ်းထားတဲ့ဆိုတဲ့ချိန်ညို့မှာတော့ဟိုမသိဘူးเนาะဟိုလန်လန်းမမိနိုင်ဆိုတော့စာကျွန်တော်ဆောင်ရွက်လို့ရတယ်အခုကလည်းဒီရေးဖို့ကာလမှာဒီစာကျွန်တော်ကိစ္စတွေဆိုင်းငံ့ထားဖို့အတွက်ဒီအမိန့်စာတွေကလည်းထုတ်ထားတော့ဟိုတခြားလုပ်ရရှိကြရတော့ကျွန်တော်တို့ဟိုလုပ်သွားမှာပါเนา
ะရှင်းနေယူတန်းဆိုအောင်အခုချေစုတင်ပါတယ်ဆီ
ဟုတ်ကဲ့ပါဟုတ်ကဲ့
မတ်တင်ကြီးထိုင်းဆက်တွေ့မေးမြန်းထားတာပါဩစတြေးလျနိုင်ငံဆစ်ဒနီမြို့မခွာယာတက္ကသိုလ်ကစီဘွားရေးဘာသာရေးဆိုင်ရာပမောက်ခရှွန်တာနိုကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုစီဘွားရေးမူဝါဒဆိုင်ရာအကြံပေးနေတဲ့သူဖြစ်ပါတယ်။ဆီယနာတိမ်မှုအတွင်းမှာဖန်ခံရတဲ့တူဦးတဲသောနိုင်ငံခြားသားလို့လည်းတည်ထားရပါတယ်။သူပါဝင်ဆစ်အာနာတိမ်မှုအတွင်းမှာဖန်ဆီးခံရသူတွေနဲ့ပတ်သက်လို့တော့ပင်မထိန်းသိမ်းထားတယ်၊ဘသူတွေကိုဖမ်းထားတယ်ဆိုတာကိုစစ်ကောင်စီကသတင်းထုတ်ပြန်ထားခြင်းမရှိပါဘူးရှင်။အခုဆက်ပြီးတော့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်းလင်းအောင်ကိုဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးချင်ပါသေးတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးယုံအနေနဲ့ American ပြည်ထောင်စုမှာရှိနေတဲ့မြန်မာနိုင်ငံဆိုင်ရာတန်အဖွဲ့တွေဘယ်ဘက်မှာယက်တီမလဲဆိုတဲ့မေးခွန်းနဲ့ဆက်ပြီးတော့ချဉ်းကပ်သွားဖို့ရှိတယ်လို့ဦးထင်းလင်းအောင်က VOA ကိုပြောပါသေးတယ်။ဦးထင်းလင်းအောင်ကိုတော့ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါသေးရှင်။
ဟုတ်ကဲ့ကိုထင်လင်းအောင်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဖြစ်ခန့်ကျင်ခံရတယ်ဆိုတာသိရတဲ့အတွက်ဝမ်းသာပါတယ်ခင်ဗျာမင်္ဂလာပါ
မင်္ဂလာပါကိုကျော်သိန်းတော့ပြောခွင့်ရတာဝမ်းသာပါတ
ယ်ဟုတ်ကဲ့ပထမဦးဆုံးကျွန်တော်ကိုထင်လင်းအောင်ရဲ့နောက်ကျောင်းရာဇဝင်လေးပေါ့ကိုထင်လင်းအောင်ကညောင်ဒုံးစာတီတခါနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ခဲ့ဘူးလို့ကျွန်တော်သိထားတယ်အဲ့ဒီနောက်ကျောင်းရာဇဝင်အကျဉ်းလေးအရင်ရှင်းပြပါလား
ဩကျွန်တော်က YND ကျောင်းသားဟောင်းပေါ့ဗျာ1995ခုနှစ်မှာစပြီးတော့ YND ရောက်တော့ပေါ့အဲ96 98တွေ96 98ရေးကင်းတွေကိုလည်းကျွန်တော်တို့ကပါဝင်လို့ရှာခဲ့ပြီးတယ်။နောက်တစ်ခါ2000ခုနှစ်မှာတော့ကျွန်တော်တို့ကဂျီနီးပညာတက်ကိုပြောင်းရွှေ့ခံရပြီးတော့အဲ့ဒီမှာဖြစ်တဲ့ရေးကင်းမှာကျွန်တော်တို့က12ယောက်အဲထောင်ကျခဲ့တာပေါ့နော်။အဲထောင်ကျတော့
ခဲ့ပြီးတော့ဟုတ်ကဲ
့။ဟုတ်ကဲ့။9နှစ်ချခံရတာပါ။အဲမှာကျွန်တော်တို့ချို့ကတော့ဟိုတစ်နှစ်တစ်ယောက်နဲ့တယောက်တော့မကြည့်ကျွန်တော်ကတော့2နှစ်နဲ့8လကျွန်တော်လွတ်လာ
။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ဒီပြည်တော်စုတော်ကိုစားပြုကော်မတီကနေပြီးတော့အခုလိုမျိုးကိုထင်လင်းအောင်ကိုနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်လုပ်ဖို့အတွက်ကမ်းလှမ်းတဲ့အခါမှာကိုထင်လင်းအောင်အနေနဲ့ကဘယ်လိုအမြင်သဘောထားယက်တီချက်နဲ့ဒါကိုလက်ခံခဲ့တာပါလဲ
ဒါကတော့ရှင်းပါတယ်ကိုကျော်သိန်းဟာလက်ရှိလူထုကနေပြီးတော့တရားဝင်မဲပေးပြီးတော့တင်လိုက်တဲ့ဆိုရကိုဒီလက်နက်ကင်ထားတဲ့လူတစုကနေပြီးတော့နိုင်ကျင့်ပြီးတော့ဟုတ်လားဒီမဲရည်အတွက်ကိုမတမာဘူးဆိုပြီးတော့လှုပ်လာတဲ့ကိစ္စဒါကမဟုတ်မမှန်တဲ့ကိစ္စတော့လူတိုင်းတည်နေတာဆိုတော့ကျွန်တော်တို့ကဒါကိုမခံနိုင်ဘူး။အဲ့တော့အမှန်တရားဘက်ကနေယက်တည်မယ်ဆိုပြီးတော့ကျွန်တော်တို့ကဒါကိုလက်ခံနေတာဖြစ်ပါတ
ယ်။ဟုတ်ကဲ့။ကိုထင်းလေးအောင်ကိုအခုလိုနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အဖြစ်တာဝန်ပေးတဲ့တရက်ထဲမှာပဲဒေါက်တာဆဆာကူလည်းပဲကုလသမဂ္ဂဆိုင်ရာအထူးတက်တမန်ဖြစ် CRPH ကတာဝန်ပေးထားတာကျွန်တော်တို့တွေ့ရပါတယ်။ဆိုတော့ဒေါက်တာဆဆာနဲ့ကိုထင်းလေးအောင်နဲ့ကြားထဲမှာရောအဆက်အသွယ်ရပါပြီလား။ဒေါက်တာဆဆာကအခုဘယ်မှာများရောက်နေပါပြီလဲခင်ဗျ။ဟ
ောကျွန်တော်အဆက်အသွယ်မရသေးပါဘူးခင်ဗျဒေါက်တာဆဆာနဲ့သူဘယ်မှာရှိလဲဆိုတော့လည်းကျွန်တော်သိရတယ
်။ဟုတ်ကဲ့ပါဆိုတော့ကိုထင်လင်းအောင်ဒီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့ပထမဆုံးဘာစလုပ်ဖို့စီစဉ်ထားပါတယ်လေ
။ကျွန်တော်ပထမအဦးဆုံးကတော့စိတ်ထဲမှာအခုတွေးထားပြီးသားကတော့ကျွန်တော်တို့ဒီမှာရှိနေတဲ့တန်ဝန်တန်းတွေတန်ယုံတွေမြန်မာတန်ယုံပေါ့နော်နယူးယောက်မှာရှိမယ်။နောက်ဒေါ်ရှင်ဒီစီမှာရှိမယ်။အဲ့ဒီစရှိပြင်ပေါ့။အဲ့ဒီတန်ယုံတွေမှာရှိနေတဲ့ဝန်တန်းတွေကိုကျွန်တော်တို့က ဘယ်ဘက်မှာယက်တီမှာလဲဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကချင်းကပ်သွားဖို့ရှိပါတယ်နော
်ဟုတ်ကဲ့
လက်ရှိဟိုကျွန်တော်တို့ဒီလူလူကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ရဲ့နော်တစ္ဆာကိုခံမလားပြီးလို့ရှိရင်ဒါမှမဟုတ်ရင်သူတို့တစ်ခက်ချမ်းမှာယက်မလားတရားတဲ့ဘက်မှာယက်မလားအာရမဘက်မှာရမလားဆိုတဲ့ဟာကိုကျွန်တော်တို့ကစပြီးတော့ချင်းကပ်ပြီးတော့ဆွေးနွေးတော့မှဖြစ်ပါတယ်ဗျာ
အဲဒီလိုချင်းကပ်ဆွေးနွေးတော့မယ်ကိစ္စကရောဘယ်လောက်ထိအောင်မြင်မှုရနိုင်မယ်လို့မျှော်လင့်ထားပါတယ
်ကျွန်တော်တော်တော်လေးတော့မျှော်လင့်ထားတယ်ဗျာဘာဖြစ်လို့လဲဆိုတော့သူတို့တွေကပညာတတ်တွေလည်းဖြစ်တယ်နိုင်ငံတကာမှာဘာတွေဖြစ်ပျက်နေတာဖြစ်ပျက်နေလဲဆိုတာကိုလည်းသူတို့တွေကသိရှိနေတဲ့ပုံစံတွေဖြစ်တယ်နောက်တစ်ခုကဓမ္မနဲ့အာရမကိုလည်းသူတို့ကဖယ်ရှားသိနိုင်တဲ့ဉာဏ်ရည်ဉာဏ်သိရှိတဲ့ပုံစံတွေလည်းဖြစ်တယ်အဲ့တော့သူတို့ကကျွန်တော်တို့ဓမ္မဘက်မှာပါလာမယ်ဆိုတာကိုတော့ကျွန်တော်ယုံကြည်ထားတယ်ဗ
ျဟုတ်ကဲ့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးယုံကအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကျွန်တော်တို့အခုစကားပြောနေတဲ့ရှိနေတဲ့ပြည်နယ်မှာဖွင့်ထားဖွင့်တယ်လို့ကျွန်တော်သိထားတယ်ပေါ့နော်ဒီဖေဖော်ဝါရီလ22ရက်နေ့မှာစဖွင့်တယ်လို့ကျွန်တော်သိထားတယ်ကိုထင်းလင်းအောင်ကလည်းဒီမှာရုံးဆိုင်ပါပေါ့ပြောရရင်တော့အမေရိကန်အခြေစိုက်ပေါ့ဆိုတော့အမေရိကန်အခြေစိုက်ဆိုတဲ့အခါကျတော့American Soya American Congress လို့တော့ပဲကိုမြန်မာအရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ဟလာတဲတဲဝုံဝုံထိထိရောက်ရောက်နဲ့တွန်းအားပေးဖို့ပြောဆိုဖို့ထိတွေ့ဆက်ဆက်ဖို့ရှိလိမ့်မယ်လို့ကျွန်တော်နားလည်ထားပါတယ်ကိုဒီနေ့အောင်ဗာများစားလုပ်ထားပြီးပါပြီလေခင်ဗျာဘယ်လိုလုပ်သွားဖို့ရောညှော်လင့်ထားစီစဉ်ထားပါတလဲ
ဟောရကဒီနေ့မနေ့ပဲကျွန်တော်ရင်းနှုံးဒီ State Department ကပုံကိုနေတွေ့ဖို့အတွက်ကိုကျွန်တော်စပြီးတော့ contact လုပ်ပြီးပါပြီသူတို့ဘက်ကနေပြီးတော့ပြန်ပြီးတော့အကြောင်းတော့ပြန်ကြားလာသေးပါဘူးအဲ့ဒီဟာကပထမဦးဆုံးခြေလှမ်းပေါ့နော်ပြီးလို့ရှိရင်ရင်တော့ကမြန်မာပြည်မှာတာဝန်ကျခဲ့တဲ့ Derek Mitchell နဲ့တွေ့ဖို့လဲကျွန်တော်တို့စီစဉ်ထားပါတယ်အဲ့တော့အဲ့ဒီခြေလှမ်းလေးစပြီးတော့ကျွန်တော်လှမ်းထားပြီးပါပြီ
ဆိုတော့
ဒီမတိုင်ခင်တော့လည်းကျွန်တော်တို့က State Department ကိုစာပို့တာတို့သမရစီကိုစာပို့တာတို့ဆိုတော့ကျွန်တော်တို့ဒီ Washington DC အဖွဲ့တွေကနောက်အမေရိကန်မှာရှိနေတဲ့အဖွဲ့တွေရောအကုန်လုံးကတင်းတင်းတညွတ်ထဲဝိုင်းပြီးတော့လုပ်ထားခဲ့တဲ့စီစဉ်လေးလည်းရှိပါတယ
်ဟုတ်ကဲ့ဆိုတော့ American ခြေစိုက်ဆိုတော့ American အစိုးရအပြင် Congress လွှတ်တော်အပြင်ဒီ American မှာရှိနေတဲ့တန်ယုံတွေကိုတန်ဖွဲ့တွေကိုရောတည်ဆပ်ဖို့အစီအစဉ်တွေဘယ်လိုရှိပါလဲ
အဲ့ဒီဟာကိုလည်းကျွန်တော်တို့စီစဉ်ထားပါတယ်ဒါပေမဲ့ဘယ်လိုပဲပုံချင်းကတ်မယ်ဆိုတာကိုကျွန်တော်အဖွဲ့တွေနဲ့တိုင်ပင်ပြီးတော့မှကျွန်တော်အဲ့ဒါကိုဆက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ကိုဒီလောက်ခုနကပြောတော့ကျွန်တော်နားလည်တာကပထမအဦးဆုံးခြေလှမ်းကတော့ဒီမြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်ဝင်တန်းတွေကိုစပြီးတော့ထိတွေ့သွားမယ် CRPH ကိုထောက်ခံမှု CRPH ကိုဝန်းရံမှု CRPH ဘက်ကပဲရပ်ဖို့ဆိုတာမျိုးပြောမယ်ဆိုတော့အဲ့ဒါအပြင်ကုဒင်းလေးအောင်နောက်ထပ်အရေးကြီးတဲ့အလုပ်ကဘာဖြစ်လိမ့်မယ်လို့ပြောလို့ရမလဲ
နောက်ထပ်အရေးကြီးတဲ့အလုပ်ကတော့အခုကျွန်တော်တို့ကတန်ဝင်တန်းတွေကတကယ်လို့များသူတို့ကတစ်ဖက်မှာရက်မယ်သုံးမလို့ရှိရင်ကျွန်တော်တို့ဘက်ကိုရက်မယ်ဆိုရှင်အဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကရှေ့ဆက်သွားရမှာဖြစ်တယ်အဲ့ဒါကို CRPH ကပဲဆုံးဖြတ်ပါလိမ့်မယ်နောက်ထပ်အခြေလှမ်းအနေနဲ့ကတော့ကျွန်တော်တို့ကခုနကတော့ State Department ကိုကျွန်တော်တို့အများကြီးချဉ်းကပ်မယ်sorry state department ကိုချင်းကပ်မယ်ပြီးလို့ရှိရင် state department ကနေပြီးတော့သူတို့ရဲ့ sanction တွေကိုကျွန်တော်တို့ကအခုဆိုလို့ရှိရင်သူတို့ပြောထားတာရှိတယ်လူထုကိုမထိခိုက်မဲ့ sanction မျိုးပေါ့ဘိုးတော်ကဆိုလို့ရှိရင်သူတို့ sanction လုပ်လိုက်တယ်လူထုကိုထိခိုက်သွားတယ်နော်ဒီစေဆိုးရ official တွေကိုဟိုကြပေါ့အရာရှိတွေကိုတရက်ထိခိုက်တာမျိုးနည်းနည်းပါးပါးပဲရှိတယ်ဆိုတာမျိုးကိုကျွန်တော်တို့ကြားရတယ်အဲ့တော့အခုချိန်မှာတော့အဲ့ဒီဟာကိုကျွန်တော်တို့ကပို့ပြီးတော့ PR ပေးပြီးတော့လှုပ်ဆောင်သွားမယ်လို့ကျွန်တော်စဉ်းစားထားပါတယ
်ဟုတ်ကဲ့ဒီလုပ်ငန်းကလွယ်တဲ့လုပ်ငန်းလို့တော့ပြောလို့မရဘူးဆိုတာဒါသိကြပါတယ်ခက်ခဲတွေရှိမှာပါပဲရင်ဆိုင်ရတာတွေရှိမှာပါပဲကိုတလင်းအောင်နေနဲ့ဘယ်လောက်ခက်ခဲမဲဘလူးချင်းတွေရင်ဆိုင်ရမယ်လို့ကိုတွက်ချက်ထားတာရှိပါတယ
်အဲကျွန်တော်တို့ဒီဘက်မှာတွေ့ကြုံရှိပြီးသားလူတွေလည်းအများကြီးရှိတယ်နောက်တစ်ချက်ကကြတော့ State Department ကလည်းအခုဆိုလို့ရှိရင်တော်တော်လေးကိုအာရုံစိုက်လာတာတွေ့ရတယ်နောက်တစ်ခါဟို American သမရအခု Joe Biden ကိုယ်တိုင်ကလည်းမြန်မာရေးကိုတော်တော်လေးကိုသူကဖိအားပေးပြီးတော့ဆောင်ရွက်နေတာတွေ့ရတယ်။အဲတော့ကျွန်တော်တို့ခက်ခဲဆိုတာကတော့ရှိမှာပဲ။ဒါပေမဲ့ဒီခက်ခဲတွေကိုကျော်လွှားနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့ကိုယ်တိုင်ကကျွန်တော်တို့ကိုလမ်းဖွင့်ပေးနေတယ်လို့ကျွန်တော်ကတော့ခံစားရတယ်။ဘာဖြစ်လို့လဲဆိုတော့ဒီကြိုက်ပွဲမှာမတရားမှုနဲ့တရားမှုဆိုတဲ့ဘက်မှာသူတို့ကဒီမိုကရေစီဘက်ကနေပြီးတော့ယက်တီနေတဲ့နိုင်ငံတွေဖြစ်တဲ့အကြောင်းမို့လို့ဒီမိုကရေစီပေါ်ထွန်းရေးကိုသူတို့ဦးစားပေးပြီးလုပ်ဆောင်မယ်ဆိုတာကိုကျွန်တော်တို့ကယုံကြည်တယ်ဗျ။
ဟုတ်ကဲ့ဆိုတော့ကိုထင်းလင်းအောင်ရဲ့ဒီနိုင်ငံတကာဆက်ဆံရေးယုံမှာနောက်ထပ်တွဲလှုပ်ဆောင်မဲ့လူတွေပို့ပြီးတော့ပါလာဖို့ရောကျွန်တော်တို့မျှော်လင့်လို့ရပါသလား
ဟုတ်ကဲ့ပို့ပါလာဖို့လည်းရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကကျွန်တော်တို့အဖွဲ့အစည်းနဲ့လှုပ်ဆောင်သွားမှပို့ပြီးတော့အင်အားကောင်းလာမယ်ဒါရှိတော့အဲ့တော့ကျွန်တော်တို့ကအဲ့ဒါကိုလည်းချက်ထွင်ပြီးတော့ လောက်ဆောင်တော့မှာဖြစ်ပါ
တယ်။ဟုတ်ကဲ့ဆိုတော့ဒီမှာကအမေရိကန်မှာကဒီမြန်မာအကြီးကိုအားဆိုင်ပြီးတော့လုပ်နေတယ်ပြောရရင်တော့တောက်ဆောက်လုလာခဲ့တဲ့လူတွေတော်များများရှိပါတယ်ဒါကျွန်တော်လည်းသိတယ်ကိုတင်းလင်းအောင်လည်းသိတယ်ဆိုတော့ဒီလူတွေတဲကဟလာအတွေ့အကြုံရှိတဲ့လူတွေတဲကပါလာဖို့ရှိတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာဆက်ဆံရေး CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်အနေနဲ့လက်ရှိပြည်တွင်းမှာနေတတူဘဟလာဒီဆီယနာသိန်းနာကိုစန့်ကျင်ကန့်ကွက်ပြီးတော့ဆန္ဒပြနေကြတဲ့လူတွေ CDM လို့ခေါ်တဲ့အာဏာပြည်ဆိုင်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေဒီလူတွေအတွက်ကိုတင်လင်းအောင်ဘယ်လိုသတင်းစကားမျိုးများပြောချင်ပါလဲ
ကျွန်တော်တို့နေ့စဉ်သတင်းတွေမှာလည်းတွေ့နေရတယ်မီဒီယာတွေမှာဒီ social media တွေမှာလည်းတွေ့နေရတယ်ကျွန်တော်တို့ရင်ထဲမှာစက်မှမကောင်းဘူးသူတို့အတွက်နော်အဲ့ဒီအတွက်ကြောင့်မို့လို့လဲကျွန်တော်တို့ကဒီမှာလဲပဲကျွန်တော်တို့ကနေမိတ်ညမိတ်အေးရေးပြက်ခံချိန်ကုန်ခံအဲ့ဒီကိစ္စတွေအတွက်ကိုလုံးပန်းပြီးတော့သူတို့နဲ့တသားတည်းရှိနေပါတယ်ဆိုတာကိုလည်းကျွန်တော်တို့တောက်လျှောက်ပြလာခဲ့ပြီးဖြစ်ပါတယ်နော်ချိန်ဆက်ပြီးတော့လဲသူတို့လွတ်မြောက်ဖို့အတွက်သူတို့ရဲ့ဒီမိုကရေစီခီလန်ဖြောင့်ပြူးသွားဖို့အတွက်ကျွန်တော်တို့ဒီမှာဆက်လက်ပြီးတော့ခွန်အားရှိသည့်ညံစွမ်းရှိသည့်စူးစမ်းနေပါဘူးအဲ့ဒါကတော့ကျွန်တော်ကြည်ပေးရပ
ါဟုတ်ကဲ့နိုင်ငံတကာဆက်ဆံရေးယုံဆိုတဲ့အခါကျတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဆိုတဲ့အခါကျတော့ဟလာပြည်ပအစိုးရတွေတန်တမန်တွေအဖွဲ့အစည်းတွေစသည်အားဖြင့်ဟလာထိစပ်ရတာရှိတယ်လို့အမေရိကန်အပါအဝင်ပြည်ပနိုင်ငံတည်တည်မှရောက်နေတဲ့ဟလာမြန်မာဒီမိုကရေစီရေးကိုဝန်းရံအားပေးထောက်ခံတဲ့အချိန်ကမြန်မာနိုင်ငံသားတွေရှိမယ်လက်ရှိမြန်မာနိုင်ငံသားတွေရှိမယ်ပြည်ပမှာကြောင်းနေတဲ့လူတွေရှိမယ်ဟလာသူတို့တွေလည်းပဲနေရာအသီးသီးမှာနေစဉ်လိုပဲဟလာတန်ယုံတွေရှိမှာစန္ဒပြကန့်ကွက်နေကြတာတွေကျွန်တော်တို့တွေ့ထားရပါတယ်အခုလိုမျိုးပြည်ပမှာရှိနေတဲ့မြန်မာအရေးဝန်းရံသူတွေကိုရောဟိုထင်လင်းအောင်ဘယ်လိုသတင်းစကားမျိုးပါချင်ပါသလဲ
။အော်သူတို့နဲ့ကျွန်တော်တို့ကစပြီးတော့အာနာသိမ့်တဲ့နေ့ကနေစပြီးတော့ပေါ့နော်ကျွန်တော်တို့စပြီးတော့ထိစပ်နေတာတွေရှိတယ်။ကျွန်တော်တို့အများအားလဲမီတင်တွေထိုင်နေကြတာရှိတယ်။နေတိုင်းနေပါနေတိုင်းပေါ့နော်နေတိုင်းနေပါတော့မဟုတ်ဘူးနေတိုင်းနေတိုင်းကျွန်တော်တို့မီတင်တွေထိုင်နေကြတာရှိတယ်အဲ့တော့သူတို့နဲ့ကျွန်တော်တို့ကစောကြီးကလေးကပူပေါင်းပြီးတော့လှုပ်ဆောင်နေတာရှိတယ်အဲ့တော့မပူတကယ်ကယ်၍မြန်မပူပေါင်းရသေးဘူးကျွန်တော်တို့နဲ့ဆက်သွယ်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကိုဆက်သွယ်ပါကျွန်တော်တို့ရဲ့ website ကိုစာပေါ့နော် page တွေလည်းရှိပါတယ်အခုဆိုလို့ရှိရင်ပြီးတော့ကျွန်တော်စီကိုတည်းရဆက်သွယ်လို့လည်းရပါတယ်ကျွန်တော်တို့ဒီလှုပ်ဆောင်နေတဲ့အဖွဲ့အစည်းလိုက်လှုပ်ဆောင်နေတဲ့အဖွဲ့တွေကိုလည်းဆက်သွယ်လို့ရပါတယ်ခုနပဲကျွန်တော်စီကိုကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအုပ်စုတစုကနေပြီးတော့ကျွန်တော်တို့ဆက်သွယ်လာတာလည်းရှိပါတယ်။သူတို့ရဲ့ plan လေးတွေပြောပြဖို့အတွက်အဲ့လိုမျိုးကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။အဲ့တော့အကုန်လုံးဒီနိုင်ငံမှာပဲရှိရှိနိုင်ငံတကာမှာပဲရှိရှိကျွန်တော်တို့ကအကုန်လုံးပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်ဖိတ်ခေါ်ပါတယ်။အဲ့ဒီလိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့2ရက်ကလည်း Global Action Call ဆိုတဲ့လှုပ်ရှားမှုတစ်ခုကိုပြုလုပ်ခဲ့ကြပါတယ်။အဲ့ဒါကတရုတ်တန်ယုံရှိမှသွားပြီးတော့နိုင်ငံတကာမှာတရုတ်တန်ယုံရှိမှသွားပြီးဆန္ဒပြတဲ့လှုပ်ဆောင်မှုကိုကျွန်တော်တို့လှုပ်ဆောင်ပေးပါမယ
်။ဟုတ်ကဲ့ကိုတင်လင်းအောင်ဗာများဖြည့်ဆွတ်ပြောကြင်ပါသေးလဲခင်ဗျ။ဟ
ောကျွန်တော်တို့ပြည်သူတွေကိုပဲထပ်ပြီးတော့ပြောကြင်ပါရယ်ပြည်တွင်ရပြည်သူတွေကိုအားမငယ်ပါနဲ့ကျွန်တော်တို့ဒီမှာရှိသမျှဒီမိုကရက်တစ်အင်အားစုတွေအားလုံးကသူတို့နဲ့ဒန်းတူဆိုလိုတာကသူတို့လိုတော့ပြည်တွင်မှာတော့ကျွန်တော်တို့ကမခံစားရဘူးပေါ့ဗျာဒါပေမဲ့ကျွန်တော်တို့ဟာလည်းသူတို့လိုပဲစိတ်ခံစားမှုအပြည့်နဲ့ကျွန်တော်တို့လှုပ်ဆောင်နေပါတယ်တွန်းအားတွေပေးနေပါတယ်သူတို့အတွက်ကျွန်တော်တို့လွတ်မြောက်ဖို့အတွက်ရုန်းကန်ပြီးတော့ကြိုးစားပေးနေပါတယ်လို့ပဲကျွန်တော်တင်စကားပါတယ
်ဒီပွဲအနိုင်ရမယ်လို့ရောကိုတင်လင်းအောင်ခိုင်မာယုံကြည်ပါသလား
ဒီဘွဲကနိုင်ကိုနိုင်ပါဗျဓမ္မဆိုတာအာဓမ္မကိုအမြဲတမ်းနိုင်ရ
ကိုတင်လင်းအောင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုတင်လင
်းဦးတင်လင်းအောင်ကိုတော့ကိုကျော်ကျော်တင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့ဟာဆိုရင် VOA American အသံလွှင့်ခဲ့တဲ့89နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကာလအမှောင်ဖုံးတဲ့အစောပိုင်းရက်တွေမှာအမေရိကန်ပြည်ထောင်စုအစိုးရနာဇီဝါဒဖြန့်နာတွေကိုတံပြန်ဖို့လိုအပ်တယ်လို့ဆုံးဖြတ်ချက်ချပြီးတိကျမှန်ကန်ဗဲမလိုက်တဲ့သတင်းအချက်အလက်တွေထုတ်ပြန်နိုင်ဖို့အတွက်ကိုယ်ပိုင်အတန်လွှင့်ဌာနတစ်ခုထူထောင်လိုက်ပါတယ်။1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာ VOA American အတန်ကိုထူထောင်လိုက်ပြီးဖေဖော်ဝါရီလ24ရက်နေ့မှာ German ဘာသာနဲ့15မိနစ်ကြာစတင်ပြီးအတန်လွှင့်ခဲ့ပါတယ်
။ Hier spricht die Stimme Amerikas.Heute und täglich von heute an,
this is a voice speaking from America.
VOA America အတန်းလွှင့်နေပါတယ်။နေ့စဉ်ဒီအချိန်မှာအမေရိကနဲ့စစ်ပွဲတွေအကြောင်းပြောပြပေးမှာပါ။သတင်းကောင်းဖြစ်ဖြစ်သတင်းဆိုးဖြစ်ဖြစ်ကျွန်တော်တို့ကတော့သတင်းအမှန်တွေကိုပဲပြောပြသွားမှာပါလို့ဆိုပါရစေ။အစပိုင်းမှာတော့ VOA America အတန်းအနေနဲ့အမေရိကန်တွေရဲ့ဘဝကိုမြင်နိုင်တဲ့သတင်းပေါက်အနေနဲ့အတန်းလွှင့်မှုရည်ရွယ်ခဲ့ပါတယ်။ဥပဒေအရဒါတွေလိုအပ်တာအမှန်ပါပဲ။ တိကျမှန်ကန်အာဃာတမပါပြည့်စုံတဲ့သတင်းတွေဗက်လိုက်မှုမရှိမျှတဲ့သတင်းတွေထူးခြားပြီးပြည့်စုံမှန်ကန်တဲ့အမေရိကန်ရဲ့အတွေ့အခေါ်နဲ့ဌာနဆိုင်ရာသတင်းတွေအပြင်အမေရိကန်အစိုးရရဲ့မူဝါဒတွေကိုမဖြစ်မနေတင်ဆက်ပေးဖို့ဖြစ်ပါတယ် VOA အမေရိကန်အသံရဲ့အလုတ်တော်ဝန်ကအမေရိကန်ရဲ့အကြောင်းကဘာကိုပြောပြဖို့ပါပဲလို့သမ္မတ John F. Kennedy က VOA အမေရိကန်အသံနှစ်20ပြည့်နှစ်ပတ်လည်အထိတ်အမှတ်မိန့်ခွန်းမှာအခုလိုပြောပါတယ
် This is an extremely difficult and sensitive task. On the one hand, you are an arm of the government.
ဒါဟာတိုက်ခတ်ခဲ့ပြီးနူးညံ့သိမ်မွေ့တဲ့အလုပ်ဖြစ်ပါတယ်သင်ဟာအစိုးရအတွက်အားကိုးရတဲ့လက်တစ်ဖက်ဖြစ်တာကြောင့်နိုင်ငံအတွက်လည်းလက်တစ်ဖက်ပါပဲဒီမိုကရေစီရင်းနဲ့အမေရိကန်ပြည်ထောင်စုအတွက်အလေးအထားဆုံးအလင်းရောင်ကိုကိုစားပြုပြီးကျွန်တော်တို့ရဲ့အကြောင်းကဘာတဝမ်းအသိအောင်ပြောပြပေးနေတာက VOA အမေရိကန်အသံရဲ့အလုပ်ဖြစ်ပါတယ်တခြားတစ်ဖက်မှာလည်းလွန်မြောက်မှုအတွက်လုပ်ပေးနေသလိုကျွန်တော်တို့ရဲ့အကြောင်းမှန်ကန်တဲ့နည်းလမ်းနဲ့ပြောပြပေးရမှာဖြစ်ပါတယ် Oliver Cromwell ကသူ့ရဲ့ပုံသူပကြီးကအကြောင်းပြောပြသလိုပါပဲကျွန်တော်တို့ရဲ့မျက်နှာအဖုအပိတ်နေကြွက်နှုတ်တွေကြိလိုက်တာနဲ့ချက်ချင်းဆွဲဆောင်အားမကောင်းတဲ့အရာတွေအလုံးအကုန်ပါအောင်သာဆွဲပေးပါလို့ပြောမှုပါတယ်လို့သမ္မတကနေဒီယဥပမာပေးသွားတာပါအဲ့ဒီနောက်ပိုင်းကဘာတဝမ်းပြည်သူတွေဟာရာစုနှစ်ရဲ့အကြီးအကျယ်ဆုံးဖြစ်ရတဲ့ VOA American အသံကနေကြားသိခဲ့ကြတဲ့အ ਨੇ 1969ခုနှစ်ဇူလိုင်လ20ရက်နေ့ကလဘော်ကိုလူဆင်းသက်နိုင်ခဲ့တဲ့သတင်းအပါအဝင်ဖြစ်ပါတယ
်
အေဂျင့်စိတ်ငြိမ်တဲ့နေရာကို Eagle လင်းယုံငှက်အောင်မြင်စွာဆင်းသက်နိုင်ခဲ့ပါပြီလို့ပြောသွားတာပါ။အမေရိကန်ရဲ့သင်္ကေတလင်းယုံငှက်ဖြစ်ပါတယ်။ VOA American အသံပထမဆုံးအသံလွှင့်နှုန်းဟာသတင်းကောင်းဖြစ်နိုင်တယ်လို့သတင်းဆိုလည်းဖြစ်နိုင်ပေမဲ့သတင်းအမှန်ကိုသာပြောပြပေးမှာပါလို့သောတာရှင်တွေကိုပြောခဲ့ပါဗျ။အဲ့ဒီအချိန်ကစလို့ဒီကနေ့အထိလွတ်မြောက်မှုနဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့အနေနဲ့ကမ္ဘာတဝန်းအပြည်သူတွေကြားသိစေနိုင်ဖို့ထိတွေ့ဆက်သွယ်ပြီးVOA American အသံကသတင်းတွေကိုထုတ်လွှင့်ပေးနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဖေဖော်ဝါရီလ1ရက်နေ့က Twitter မှာရေးသားလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချက်ကိုမတ်သိငင်ထိုက်ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာဆင်အာနာတိမ်မှု23ရက်မြောက်နေ့ဖြစ်တဲ့ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်မျိုးတွေမှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြသလိုအစိုးရဝန်ထမ်းတွေလည်းရုံးမတက်ဖဲဆက်လက်ဆန္ဒပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရဲ့မြန်မာနိုင်ငံခီးစင်အချိုစစ်ကောင်စီကိုမထောက်ခံရေးရန်ကုန်ကအင်ဒိုနီးရှားတန်ယုံရှိမှာလဲဆန္ဒပြပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်အနေနဲ့အာဏာဆွန့်လွတ်ပြီးဒီမိုကရေစီနှိကျရွေးကောက်ခံဆိုရကိုအာဏာပြန်အပ်ရမယ်ဆိုတဲ့ပြောဆိုထားချက်အတိုင်းအမေရိကန်ကဆက်လက်ရည်တည်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ကဂရုပြုထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပရေးအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတွားရောက်ညှိနှိုင်းမယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုမေးမြန်းခဲ့တာမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်စစ်ကောင်စီကအာဏာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးမိုတေကီတိုရှိမီဇုကအင်္ဂါနေ့မှာပြောပါတယ်မြန်မာနိုင်ငံမှာဆင်အာဏာသိမ်းမှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တာပါမြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ
်မတ်သိန်းကြီးထိုင်ပြောပြပေးခဲ့တာပါရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညဘက်9နာရီကနေ10နာရီအထိအစီအစဉ်တွေကိုတော့လိုင်းတူမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.